Welcome to the Voice of America in Burmese.
မင်္ဂလာညချမ်းမှာတော်ရရှင်များရှင် VOA American တန်ကနေ2022ခုနှစ်ဖေဖော်ဝါရီလ3ရက်ကြာသပတေးနေ့ညပိုင်း VOA မြန်မာပိုင်းစီစဉ်နေကို American ပြည်ထောင်စု Washington DC မြို့တော်ကနေမြန်မာစံတော်ချိန်ည9နာရီကနေ10နာရီထိစတင်ထုတ်လွှင့်ပေးနေပါပြီ line meter 31 32 58တို့ကနေဓာတ်ရိုက်နားဆင်နိုင်တယ်လို့ VOA မြန်မာပိုင်းရဲ့ website YouTube နဲ့ Facebook စာမျက်နှာတို့ကနေရုပ်သံကပါရှုစားနိုင်ကြပါပြီရှင်ဒီကနေ့ညအတွက်အစီအစဉ်မူကကျမစုမမရှင်ဒီကနေ့ကြာသပတေးနေ့ညမှာတော်ရရှင်တွေကိုတင်ဆက်ပေးမယ့်ထိတ်တန့်ရောက်မြန်မာသတင်းတွေမှာတော့ကမ္ဘောဒီးယားနိုင်ငံမှာကျင်းပမယ့်အာဆီယံနိုင်ငံသားရေးဝင်ကြီးများအစည်းအဝေးမှာမြန်မာနိုင်ငံသားရေးဝင်ကြီးကိုမဖိတ်တဲ့အပေါ်မှာစစ်ကောင်စီဘက်ကပြစ်တင်ဝေဖန်လိုက်တာနောက်ဒီကနေ့မှာတော့အမေရိကန်နိုင်ငံသားရေးဝင်ကြီးနဲ့မြန်မာဒီမိုကရေစီရဲ့လှုပ်ရှားသူတွေတွေ့ဆုံမှုရှိတာဒီလိုထိတ်တန့်ရောက်သတင်းတွေနဲ့အတူနောက်ဆုံးရသတင်းပေးပို့ချက်တွေထဲမှာတော့အမှုကိုရင်ဆိုင်နေရတဲ့နိုင်ငံတော်တိုင်ပင်ခံပုဂ္ဂိုလ်ဒေါအောင်ဆန်းစုကြည်ဟာကျန်းမာရေးမကောင်းလို့ဒီကနေ့တရားရုံးကိုမလာနိုင်ပါဘူး
။မင်းသားသားပြီးတော့မူပြီးတော့ပေါ့အန်ရဲ့တော့ဖြစ်တာပါတဲ့။အန်ရဲ့လည်းဖြစ်တာပေါ့။အဲ့ဒါကြောင့်ဆရာဝန်ကတော့စိတ်သာရတားယူရမယ်ဆိုပြီးတော့လုံးကြီးမလာနိုင်ဘူးပေါ့။အဲ့ဒါကိုဆရာရုံးကသာဖတ်ပြ။အဲ့ဒါလည်းပြည်ရကျွန်တော်တို့ပြည်ရ
။တရားရုံးနဲ့နှီးဆက်တဲ့ရှင်းနေတူပြောပြခဲ့တာပါရှင်။ဒီသတင်းနောက်ပိုင်းမှာအပြည့်စုံနားဆင်ရပါမယ်။နောက်ဒီကချင်ပြည်နယ်မြို့နယ်3ခုမှာတော့ရဲစခန်းနဲ့စစ်ကောင်စီတပ်စခန်းတွေကိုကချင်လူမျိုးရေးတပ်ဖွဲ့ကဝင်ရောက်တိုက်ခိုက်ပါတယ်။ချင်းပြည်နယ်ထန်တလန်မှာတော့ချင်းပြည်သူကာကွယ်ရေးတပ်ဖွဲ့ CDF ထိန်းချုပ်ဒေသတွေမှာတော့ပြည်သူအုပ်ချုပ်ရေးစတင်နေပါပြီ။ကယားပြည်နယ်မှာတော့လွိုက်ကော့အနီးတဝိုက်မှာတိုက်ပွဲပြင်းထန်နေလို့မြို့လုံးကျွတ်ထွက်ပြေးတိမ်းရှောင်နေရပါတယ်။ဒီလိုနောက်ဆုံးရသတင်းပေးပို့ချက်တွေနဲ့အပတ်စဉ်ကဏ္ဍတွေကိုတင်ဆက်ပေးဖို့ရှိပါတယ်။အခုရေဆုံးကတော့ဒီကနေ့ရဲ့ထိတ်တန့်ရောက်သတင်းတွေကိုကိုစော်ဝင်းလိုင်နဲ့ကိုရန်နိုင်တို့ကတင်ဆက်ပေးကြပါလိမ့်မယ်ရှင်
။ကမ္ဘောဒီးယားနိုင်ငံမှာအခုလ16ရက်ကနေ18ရက်နေ့အထိကျင်းပမယ့်အာဆီယံနိုင်ငံသားရေးဝင်ကြီးများအစည်းအဝေးမှာမြန်မာနိုင်ငံသားရေးဝင်ကြီးကိုဖိတ်ကြားခြင်းမရှိတာဟာအဖွဲ့ဝင်နိုင်ငံတချို့နဲ့နိုင်ငံကြီးတချို့ရဲ့ဖိအားပေးမှုကြောင့်ဖြစ်ပြီးဒီလိုမဖိတ်ကြားတဲ့အတွက်မြန်မာနိုင်ငံနဲ့ကမ္ဘောဒီးယားရဲ့ဆက်ဆံရေးကိုထိခိုက်စေမှာမဟုတ်တဲ့အကြောင်းစစ်ကောင်စီပြောခွင့်ရဗိုလ်ချုပ်ဇော်မင်းထွန်းကတုံ့ပြန်ပြောဆိုပါတယ
်။ကျွန်တော်တို့အနေနဲ့လည်းအဲ့ဒီအစည်းအဝေးကတည်းကတတ်နိုင်ရုံနိုင်ငံကြီးကိုလာပြီးတဲ့ပေါ့နော်နိုင်ငံသားရေးဝင်ကြီးကိုပဲဒီဘိုးဆိုပြီးမြေတားရခံနေတာရှိပါတယ်။ကမ္ဘောဒီးယားနဲ့မြန်မာနိုင်ငံဆက်ဆံရေးကတော့ဒီအတွက်ဒါပြပြားစရာအကြောင်းလည်းမရှိပါဘူး။အာဆီယံနဲ့ဆက်ဆံရေးကတော့ကျွန်တော်တို့အပေါ်မှာဒီလိုထန်းတူရည်တွေသဘောမထားတဲ့နိုင်ငံတွေမှပါကျန်တဲ့နိုင်ငံတွေနဲ့ဆက်ဆံရေးလည်းကျွန်တော်တို့ကောင်းမှာပါတယ်
။အာဆီယံမူပေါင်း၅ချက်ကိုအကောင့်ထဲပေါ်ဆောင်မှုမှာတိုးတက်မှုအနည်းငယ်သာတွေ့ရတဲ့အတွက်အာဆီယံအဖွဲ့ဝင်နိုင်ငံတွေအကြားစစ်ကောင်စီကိုဖိတ်ကြားဖို့အားလုံးရဲ့သဘောတူညီချက်ကိုမရနိုင်တာကြောင့်အာဆီယံနိုင်ငံသားရေးဝန်ကြီးတွေရဲ့စီအိုဘက်ကိုမြန်မာစစ်ကောင်စီတက်ရောက်ခွင့်ရမှာမဟုတ်ဘူးလို့ကမ္ဘောဒီးယားနိုင်ငံသားရေးဌာနပြောခွင့်ရချုံဆောင်နရီကမနေ့ဖေဖော်ဝါရီလ၁၂ရက်နေ့မှာပြောကြားလိုက်တဲ့အပေါ်စစ်ကောင်စီပြောခွင့်ရကအခုလိုတုံ့ပြန်ပြောဆိုလိုက်တာပါမကြာခင်ကျင်းပဖို့စီစဉ်နေတဲ့တိုင်းဒေသနဲ့နိုင်ငံအဖွဲ့တွေနဲ့စစ်ကောင်စီတွေ့ဆုံပွဲမှာအာဆီယံဥက္ကဋ္ဌရဲ့မြန်မာနိုင်ငံဆိုင်ရာအထူးကိုယ်စားလှယ်တက်ရောက်ဖို့ဖိတ်ကြားထားတယ်လို့လည်းဗိုလ်ချုပ်ဇော်မင်းထွန်းက VOA ကိုပြောပါတယ်အာဆီယံအဖွဲ့ကချမှတ်ထားတဲ့ဘုံသဘောတူညီချက်၅ချက်နဲ့ပတ်သက်လို့မြန်မာနိုင်ငံရဲ့အချုပ်အခြာအာဏာကိုမထိခိုက်ဘူးဆိုရင်အတတ်နိုင်ဆုံးပူးပေါင်းဆောင်ရွက်သွားမယ်အကြောင်းလည်းသူကပြောပါတယ်။ဒါပေမဲ့လည်းမြန်မာအရေးမှာပါဝင်ပတ်သက်သူအားလုံးနဲ့တွေ့ဆုံဆွေးနွေးဖို့ဆိုတာမှာလူပုဂ္ဂိုလ်တဦးတယောက်ကိုဦးတည်ပြီးပြောတာမျိုးကိုတော့လက်မခံဘူးလို့ပယ်ချပါရခင်ဗျာ။စစ်ကောင်စီတရားစွဲထားတဲ့အမှုတွေရင်ဆိုင်နေရတဲ့ဒေါအောင်ဆန်းစုကြည်ကျမ်းမာရေးမကောင်းတဲ့အတွက်ကြာသပတေးနေ့ကတရားရုံးကျင်းပပွဲကိုမလာနိုင်ပါဘူး။ဒေါအောင်ဆန်းစုကြည်နဲ့အတူသူရဲ့စီးပွားရေးအကြံပေးရှောင်းတန်းနေတဲ့ဝန်ကြီးသုံးဦးတို့အပေါ်တရားဆွဲဆိုထားတဲ့နိုင်ငံတော်လေးဦးဝက်အဥပဒေချိုးဖောက်တယ်ဆိုတဲ့အမှုကိုဖေဖော်ဝါရီလ3ရက်ဒီကနေ့မှာစစ်ဆေးဖို့ရှိပေမဲ့တောင်ဆန်းစုကြည်အနေနဲ့ကျမ်းမာရေးရဆရာဝန်ကနားဖို့လိုအပ်တယ်လို့မှတ်ချက်ပြုထားတဲ့အတွက်ကြားနာပွဲကိုရှေ့ဆန်းခဲ့ရတယ်လို့တရားရုံးနဲ့နှိစက်တဲ့ရှင်းနေတူကပြောပါတယ်ဒီတစ်ပတ်ရုံးချင်းမှာမုကင်းတပ်ဖွဲ့ဤပညာဌာနကတရားလိုတက်တဲ့ကိုနှစ်ဖက်ရှင်းနေတွေကအပြန်အလှန်မေးခွန်းမေးကြဖို့ဖြစ်ပါတယ်ဒေါအောင်ဆန်းစုကြည်နဲ့အတူနိုင်ငံတော်လျှို့ဝှက်ချက်ပေါက်ကြားမှုနဲ့အမှုတွဲတွေတရားစွဲခံထားရတဲ့ NLD အစိုးရလက်ထက်စီမံဘဏ္ဍာဝန်ကြီးတွေဖြစ်ကြတဲ့ဦးစိုးဝင်းနဲ့ဦးကျော်ဝင်းလည်းကျမရေးအခြေအနေကြောင့်ကြာသပတေးနေ့ကရုံးချင်းကိုမလာနိုင်ကြပါဘူးအမှုတွဲမှာပါတဲ့ဩစတြေးလျနိုင်ငံသားစီးပွားရေးပညာရှင်ရှောင်းတန်းနဲ့ဒုတိယဝန်ကြီးဟောင်းဦးဆက်အောင်တို့ရဲ့ကျမရေးကတော့ကောင်းမွန်တယ်လို့သိရပါတယ်စီးပွားရေးအကြံပေးရှောင်းတန်းရဲ့ laptop ထဲမှာစီမံဘဏ္ဍာဝန်ကြီးဌာနနဲ့ဆက်ဆက်တဲ့ဆ ਾਇ ရဆာရနဲ့တွေ့လို့ဆိုပြီးနိုင်ငံတော်အတိုင်ပင်ပုဂ္ဂိုလ်ဒေါအောင်ဆန်းစုကြည်အန်အဒီအစိုးရလက်ထက်ကစီမံဘဏ္ဍာဝန်ကြီးနှစ်ဦးဖြစ်တဲ့ဦးကျော်ဝင်းနဲ့ဦးစိုးဝင်းဒုတိယဝန်ကြီးဦးဆက်အောင်တို့ကိုနိုင်ငံတော်လျှို့ဝှက်ချက်အဥပဒေပုံမှန်31ခန်းငယ်နဲ့ အမှုတွဲတရားစွဲဆိုထားတာဖြစ်ပါတယ်။ဒေါန်ဆန်းစုကြည်ကတော့လက်ရှိမှာအမှု၅မှုအတွက်ထောင်ဒဏ်စုစုပေါင်း6နှစ်ချမှတ်ခံထားရပါတယ်။အာဂရီမှု10မှုရွေးကောက်ပွဲမှာမလျော်ဩဇာတုံးခဲ့တယ်လို့ဆိုတဲ့အမှုတွေအတွက်လည်းတရားရင်ဆိုင်နေရပါတယ်ခင်ဗျာ။ဂျပန်အစိုးရကချမှတ်ထားတဲ့စီးပွားရေးဖွံ့ဖြိုးမှုရည်မှန်းချက်တွေပြည့်မီရေးအတွက်ဂျပန်နိုင်ငံအနေနဲ့2040ခုနှစ်မှတန်ခင်နိုင်ငံခြားကနေခေါ်ယူတဲ့အလုပ်သမားလက်ရှိတဲ့၄ဆလောက်ပို့ပြီးလိုအပ်မယ်လို့တိုကျိုမြို့အခြေစိုက်သုတေသနအဖွဲ့ကပြောကြားချက်ကိုကိုးကားပြီးရိုက်တာသတင်းမှရေးပါတယ်ဂျပန်နိုင်ငံရဲ့နိုင်ငံခြားသားလှုပ်သားထက်ဝက်လောက်ဟာဗီယက်နမ်နဲ့တရုတ်နိုင်ငံတို့ကလာကြတာဖြစ်ကြောင်းဒါပေမဲ့လည်းဆယ်စုနှစ်နှစ်ခုအတွင်းမြန်မာနဲ့ကမ္ဘောဒီးယားလိုနိုင်ငံတွေကရွှေပြောင်းလို့သမားတွေတိုးမြင့်ရောက်လာကြလိမ့်မယ်လို့မျှော်လင့်ကြောင်းဂျပန်နိုင်ငံတကာပူးပေါင်းဆောင်ရွက်ရေးအဖွဲ့ JICA နဲ့ပူးပေါင်းဖွဲ့စည်းထားတဲ့အဲ့ဒီသုတေသနအဖွဲ့ကဆိုပါတယ်တဖြည်းဖြည်းရောက်လာနေတဲ့ဂျပန်နိုင်ငံရဲ့လူဦးရေတိုးပွားမှုနှုန်းအရဂျပန်ဟာရွှေပြောင်းလို့သမားတွေပေါ်အများကြီးမိခိုအားထားနေရတယ်ဆိုတာဒီသုတေသနအရတွေ့ရှိရပေမဲ့နိုင်ငံခြားကရောက်လာမဲ့ကျောင်းသားတွေအပေါ်COVID-19 နဲ့ဆိုင်တဲ့တင်းကျပ်မှုတွေချမှတ်ထားတာကြောင့်ညွန်မှန်းထားသလောက်တက်သည့်ပညာရှင်တွေရနိုင်ရေးအတွက်မေးခွန်းထုတ်ဆရာဖြစ်နေတယ်လို့ဆိုပါတယ်ဂျပန်အစိုးရကချမှတ်ထားတဲ့ရေရှည်စီးပွားရေးရည်မှန်းချက်ဖြစ်တဲ့တိတ္တမ24ရာခိုင်နှုန်းတန်းပြည်မီရေးအတွက်ဂျပန်နိုင်ငံအနေနဲ့2040ခုနှစ်မတိုင်ခင်ပြပကလှုပ်သား6.84%တန်းခေါ်ယူဖို့လိုအပ်တယ်လို့အဲ့ဒီသုတေသနအဖွဲ့ကထောက်ပြထားပါတယ်အဲ့ဒီအရေးအတွက်ဟာလက်ရှိရှိနေတဲ့နိုင်ငံသားအလုပ်သမားအရေးအတွက်တိတ္တမ9တန်းတဲ့300ရာခိုင်နှုန်းတိုးမြင့်သွားတာဖြစ်ပြီးဂျပန်နိုင်ငံရဲ့စုစုပေါင်းအလုပ်သမားအရေးအတွက်ရဲ့1.5%ခိုင်နှုန်းဖြစ်ပါတယ်ခင်ဗျာအမေရိကန်တပ်ဖွဲ့တွေကိုဥရောပမှာချထားဖို့အမေရိကန်ရဲ့အစီအစဉ်ကိုကြိုဆိုကြောင်းမြောက်အတ္တလန္တိတ်စာချုပ် NATO အဖွဲ့အတွင်းရေးမှူးချုပ် Jens Stoltenberg ကပြောပါတယ်ရုရှားနဲ့ယူကရိန်းနယ်စပ်အခြေအနေတင်းမာနေချိန်မှာနေတိုးမဟာမိတ်တပ်တွေကိုအရှိတောင်ဘက်စီထပ်ပို့ဖို့နေတိုးကစဉ်းစားသုံးသပ်နေတယ်လို့လည်းပြောပါတယ်။ရုရှားဘက်ကစီးရဲတက်ခိုက်တာဖြစ်နိုင်တဲ့အလားအလာပေါ်တုံ့ပြန်ဖို့နေတိုးကပြင်ဆင်နေပြီးပဋိပက္ခကိုတန်တမာရေးနည်းလမ်းနဲ့ဖြည့်ရှင်းဖို့အသင့်ရှိကြောင်းနေတိုးအတွင်းရေးမှူးချုပ်ကပြောပါတယ်ခင်ဗျာ။
အန်တန်ညာဘက်မြန်မာဘာသာအစီအစဉ်တွေကိုညာပိုင်း9နာရီကနေ10နာရီထိပိုင်းဒိုမီတာ19ကီလိုဟတ်ဇ်1953ညာပိုင်းဒိုမီတာ25ကီလိုဟတ်ဇ်11803ညာပိုင်းဒိုမီတာ32ကီလိုဟတ်ဇ်9335တို့ဖြင့်စနေတနင်္ဂနွေမှာပိုင်းလမ်းမီတာ190ကီလိုဟတ်ဇ်1505ကနေပြောထုတ်လွှင့်ပေးနေပါတယ်ရှင
်ဒီလိုကနေခြားသတင်းတွေညာပိုင်းနောက်ဆုံးရသတင်းတွေကိုဆက်လက်ကြီးညာပေးနေပါတယ်စီးရီးယားနိုင်ငံနောက်မြောက်ပိုင်းမှာကြမ်းဖက်မှုတံပြန်တိုက်ဖျက်တဲ့စစ်စင်ပြက်ကိုအမေရိကန်အထူးတပ်ဖွဲ့တွေကအောင်မြင်စွာလုံဆောင်နိုင်ခဲ့တယ်လို့ပန်ဒဂွန်အမေရိကန်စစ်ဌာနချုပ်ကဒီနေ့ပြောလိုက်ပါတယ်။အမေရိကန်အထူးတပ်ဖွဲ့တွေရဲ့ဒီစစ်စင်ရေးဒါမှမဟုတ်ဒီပြစ်မှတ်နဲ့ပတ်သက်ပြီးတော့အသေးစိတ်အချက်အလက်တွေကိုတော့ထုတ်ဖော်ပြောဆိုခြင်းမရှိဘဲအမေရိကန်ဘက်ကထိခိုက်ကြဆုံးမှုမရှိဘူးလို့ပဲပန်ဒဂွန်ပြောခွင့်ရဂျွန်ကာဘီရဲ့ထင်ရှားချက်မှာပြောထားပါတယ်။ဒါနဲ့ပတ်သက်တဲ့နောက်ထပ်သတင်းအချက်အလက်တွေကိုတော့နောက်ပိုင်းမှာထုတ်ပြန်သွားမယ်လို့ပြောပါတယ်။ဒီစစ်စင်ရေးကနှစ်နာရီလောက်ကြာမြင့်ခဲ့ပြီးတော့ဒီထဲမှာရဟတ်ရင်တွေပါဝင်သလိုပြစ်ခတ်တာတွေနဲ့ပောက်ကွဲမှုတွေလည်းရှိခဲ့ပြီးတော့အရသာအများပြားလည်းတည်ဆုံးခဲ့တယ်လို့ဆီးရီးယားဒေသခံတွေကသတင်းတော့တွေကိုပြောပါတယ်ဒီစစ်စင်ရေးကိုတော့တူရကီနယ်စပ်နာကသဘုံတွေထိန်းချုပ်ထားတဲ့အလစ်ခရိုင်အတွင်းမှာညပိုင်းမှာလုပ်ခဲ့တာဖြစ်ပြီးတော့အိနီယာဟာအယ်ကိုင်ဒါနဲ့တခြားစစ်သွေးကြောအဖွဲ့တွေကထိတ်တန်းအဖွဲ့ဝင်တွေအများပြားနေထိုင်တဲ့နေရာလည်းဖြစ်ပါတယ်2019ခုနှစ်အောက်တိုဘာလတုန်းကတော့အမေရိကန်အထူးတပ်ဖွဲ့ကအလက်ခရိုင်အတွင်းဝင်ရောက်စီးနှင်မှုအတွင်းမှာ IS အဖွဲ့ခေါင်းဆောင်ဟောင်းအဘူဘကာအယ်ဘိုက်တာဒီကိုတုတ်တင်နိုင်ခဲ့ပါတယ်ခင်ဗျာဟင်းချက်တဲ့ဟင်းရွက်စီပါဝင်ကဘာဝကစားတောက်ကုန်ဈေးနှုန်းတွေဟာ10နှစ်နီးပါးတာကာလအတွင်းမှာအမြင့်ဆုံးတက်နေတဲ့အကြောင်းကုလသမဂ္ဂစားနပ်ရိက္ခာအဖွဲ့ကပြောပါတယ်ကဘာဝကကုန်သွယ်ရောင်းဝယ်နေတဲ့ကုန်ပစ္စည်းဈေးနှုန်းတွေကိုစောင့်ကြည့်တဲ့စားနပ်ရိက္ခာနဲ့နေရာဆိုင်ရာအဖွဲ့ FAO ရဲ့အစားတောက်ဈေးနှုန်းစရာအရာတော့2021ဒီဇင်ဘာနဲ့ရှင်းရင်2022ခုနှစ်ဇန်နဝါရီလမှာကုန်စည်နှုန်းတက်လာတာကိုတွေ့ရပါတယ်။ကိုဗစ်ကာယောဂါကြောင့်နိုင်ငံစီးပွားရေးကျဆင်းမှုကကုန်စည်နှုန်းမြင့်တက်မှုအပေါ်မှာလည်းတက်ရောက်မှုတွေရှိနေပါတယ်။အထူးသဖြင့်ရာသီဥတုအခြေအနေနဲ့အလုံသမားမလုံလောက်မှုတွေကြောင့်ပို့ကုန်ထုတ်လုပ်နိုင်မှုအားနည်းလာပြီးတော့ဟင်းရွက်စီဈေးတွေလည်းတက်လာတာဖြစ်ကြောင်း FAO ကပြောပါတယ်။အခုလိုကုန်စည်နှုန်းတွေတက်လာတာကြောင့်သွင်းကုန်ကိုအားထားနေရတဲ့နိုင်ငံတွေကစည်ရတဲ့လူတွေအတွက်ပို့ပြီးတော့အခက်အခဲဖြစ်စေနိုင်တယ်ဆိုပြီးတော့ FAO ကသတိပေးထားပါတယ်ခင်ဗျာအင်ဒိုနီးရှားနိုင်ငံဘာလီကျွန်းကတော့နိုင်ငံတကာကကမ္ဘာလှည့်ခီးတွေတင်ဆောင်လာတဲ့လေယာဉ်ကိုဒီနေ့မှပထမဆုံးအကြိမ်ပြန်လက်ခံသွားမှာဖြစ်ပါတယ် ဒါဟာနှစ်နှစ်အတွင်းမှာပထမဆုံးအကြိမ်ပြန်လည်ခံရလဲဖြစ်ပါတယ်။ဒါပေမဲ့အဲ့လေးမမခီးတဲ့အနေငယ်သာပေါင်းမှာဖြစ်ပြီးတော့ရောက်လာတဲ့ခီးတဲ့တွေဟာတည်တံ့ခွဲပြီးတော့ quarantine ဝင်ရမှာဖြစ်ပါတယ်။ဂျပန်နိုင်ငံတိုကျိုမြို့ကနေလာမဲ့ဂရူဒရလေကြောင်းလိုင်းကလေယာဉ်ဟာဘာလီကျွန်းကိုဒီနေ့မှရောက်မှာဖြစ်ပြီးတော့အဲ့လေးအပေါ်မှာနိုင်ငံသား6ယောက်နဲ့အင်ဒိုနီးရှားနိုင်ငံသား6ယောက်ပေါင်းမှာဖြစ်တယ်လို့ဘာလီမှာရှိတဲ့အင်ဒိုနီးရှားအစိုးရကပြောပါတယ်။ဘာလီကျွန်းဟာတရုတ်၊နယူးဇီလန်၊ဂျပန်နဲ့တခြားနိုင်ငံအနည်းငယ်ကကဘာလက်ခီးတွေကိုပြီးခဲ့တဲ့အောက်တိုဘာလကစပြီးတရဝင်ဖွင့်ပေးခဲ့ပေမဲ့ဘာလီကျွန်းကိုတိုက်ရိုက်ပြန်တန်းတဲ့ခီးတွေလည်းတော့မရှိခဲ့ပါဘူး။မလေးရှားနိုင်ငံမှာတော့အသက်5နှစ်ကနေ17နှစ်ကြားအရွယ်ရှိတဲ့ကလေးတွေကိုCOVID-19 ကာကွယ်ဆေးတွေစတင်ထိုးပေးနေပြီဖြစ်ပါတယ်။တောင်ကိုရီးယားနိုင်ငံဘက်မှာတော့နေ့စဉ်ကူးပွဲတော်ကာလပြီးတဲ့နောက်နေ့စဉ် COVID-19 ရောဂါကူးစက်မှုနှုန်းဟာဒီနေ့မှ 12,000 ကျော်နဲ့အများဆုံးစံချိန်တင်မြင့်တက်ခဲ့တယ်လို့တောင်ကိုရီးယားနိုင်ငံရဲ့ရောဂါကာကွယ်ထိန်းချုပ်ရေးဌာန KCDA ကဒီနေ့မှပြောပါတယ်။မနေ့ကနောက်ထပ်ရောဂါကူးစက်သူစုစုပေါင်း 12,900 ယောက်ရှိပြီးတော့ဒါဟာလွန်ခဲ့တဲ့တစ်ပတ်ကထက် 58 ရာခိုင်နှုန်းမြင့်တက်သွားတာဖြစ်ပါတယ်။ဆွေဒီနိုင်ငံမှာတော့ယောဂကူးစက်မှုတွေစံချိန်တင်မြင့်တက်နေချိန်မှာပဲခရယောဂါနဲ့ဆိုင်တဲ့ကန့်သတ်ချက်တွေကိုရှေ့သတင်းပတ်တွေကစတင်ပြီးတော့ရုပ်သိမ်းသွားတော့မှာဖြစ်ပါတယ်။အရင်ကကိုဗစ်ကာကွယ်ဆေးထိုးထားတဲ့သူတွေနဲ့အားဖြစ်ကာကွယ်ဆေးထိုးထားတဲ့သူတွေကနေယောဂအပေါ်ခံနိုင်ရှိမှုတွေတိုးလာတာရဲ့ဆင်းရုံတက်တဲ့သူအီအတွက်သိမရှိတာကြောင့်အခုလိုကန့်သတ်မှုတွေကိုရုပ်သိမ်းသွားမှာဖြစ်ပါတယ်ခင်ဗျာ။ကျောင်းနိုင်ငံဘေကျင်းမြို့မှာမနက်ဖြန်စတင်တော့မဲ့ဆောင်းအာသီအိုလံပစ်ပြိုင်ပွဲမှာအားလုံးဘေးကင်းဖို့အတွက်ချမှတ်ထားတဲ့ကိုဗစ်ဆိုင်ရာစီမင်းစည်းကမ်းတွေဟာအလုပ်ဖြစ်တယ်လို့ယုံကြည်ကြောင်းနိုင်ငံတကာအိုလံပစ်ကော်မတီ IOC အဖွဲ့ရဲ့စီးပွားဆိုင်ရာကြီးကဲကပြောလိုက်ပါတယ်။အိုလံပစ်ပွဲကိုလာတဲ့ဧည့်သည်63,000ကျော်ကိုစစ်တဲ့ထဲက289ယောက်မှာကိုဗစ်ရောဂါပိုးစမ်းသပ်တွေ့ရှိခဲ့တယ်လို့ IOC ရဲ့စီးပွားဆိုင်ရာကြီးကဲဒေါက်တာ Brian McCloskey က IOC အစည်းအဝေးအတွင်းမှာပြောပါတယ်။ကူးစက်သူတွေကအများစုဖြစ်တဲ့3-2ပုံလောက်ဟာမျောလင့်ထားသလိုပဲလေဆိပ်မှလည်းတွေ့တာဖြစ်ပြီးတော့အခုလက်ရှိချမှတ်ထားတဲ့ COVID စီးပင်းစည်းကမ်းတွေနဲ့စမ်းသပ်စစ်ဆေးမှုတွေကအိုလံပစ်ပြိုင်ပွဲအတွင်း COVID ရောဂါအစုလိုက်ပြုံလိုက်ကူးစက်မှုဖြစ်အောင်ရှောင်ရှားနိုင်မယ်လို့ယုံကြည်ကြောင်းလည်းသူကပြောပါရယ်။အောက်သားသမားတွေဘက်ကတော့ virus ကူးစက်ခံရတဲ့ဆိုရင်ပြိုင်ပွဲဝင်ဖို့အတွက်နှစ်တည်နဲ့ချီပြီးလေ့ကျင့်ပြင်ဆင်ထားတာတွေအလားအသက်ဖြစ်မှာကိုစိုးရိမ်နေကြပါရယ်ခင်ဗျာ
February 3ရက်ကြာသပတေးနေ့ညရဲ့ထိတ်တန့်ရောက်သတင်းတွေကိုကိုစောဝင်းလိုက်နဲ့ကိုရန်နိုင်တို့ပြောပြပေးခဲ့တာဖြစ်ပါတယ်ရှင်။အခုဆက်ပြီးတော့နောက်ဆုံးရသတင်းတစ်ပုဒ်ကိုပြောပြပေးကြပါရစေ။အမေရိကန်နိုင်ငံသားရေးဝန်ကြီးအန်ထိုနီဘလင်ကန်ဟာမြမဒီမိုကရေစီရေးတက်ကြွလှုပ်ရှားသူတွေနဲ့ဒီကနေ့ Washington DC စံတော်ချိန်မနက် 9:00 မှာအွန်လိုင်းပေါ်ကနေတွေ့ဆုံဆွေးနွေးဖို့ရှိတယ်လို့အမေရိကန်နိုင်ငံသားရေးဌာနကတရားဝင်ထုတ်ပြန်ထားတဲ့ဝန်ကြီးဘလင်ကန်ရဲ့တနေ့တာလုပ်ငန်းအစီအစဉ်ဇာတ်ရဲမှာတွေ့ရပါတယ်။ဘသူတွေနဲ့တွေ့ဆုံမယ်ဆိုတော့ကိုတော့အတိအကျဖော်ပြမထားသလိုအဲ့ဒီတွေ့ဆုံပွဲကိုသတင်းမီဒီယာတွေတက်ရောက်သတင်းယူခွင့်မရှိပါဘူးဝင်ကြီးဘလင်ကန်ဟာပြီးခဲ့တဲ့နှစ်ဇူလိုင်လတုန်းကလည်းမြန်မာအရက်ဖက်လူမှုအဖွဲ့အစည်းတွေကကိုယ်စားလှယ်တွေနဲ့တွေ့ဆုံခဲ့ပါသေးတယ်အဲ့ဒီဆွေးနွေးပွဲတွေအတွင်းမှာမြန်မာနိုင်ငံဒီမိုကရေစီလမ်းကြောင်းပေါ်ပြန်လည်ရောက်ရှိလာရေးနဲ့ဒီမိုကရေစီလမ်းကြောင်းကနေတွေ့ဖယ်ပြီးလူခွင့်ရေးချိုးဖောက်မှုကိုကျူးလွန်တဲ့သူတွေဟာသူတို့လုပ်ရတဲ့အတွက်တာဝန်ခံမှုရှိအောင်ကြိုးပမ်းနေသူတွေနဲ့လည်းသူတသားတည်းယက်တီသွားမှာဆိုတာကိုဝင်ကြီးဘလင်ကန်ကပြောခဲ့ပါတယ်ရှင်အခုဆက်ပြီးတော့နောက်ဆုံးရသတင်းပေးပို့ချက်တွေကိုတင်ဆက်ပေးကြပါမယ်စစ်ကောင်စီကနေတရားစွဲဆိုထားတဲ့အမှုတွေနဲ့ရင်ဆိုင်နေရတဲ့နိုင်ငံတော်တိုင်ပင်ခံပုဂ္ဂိုလ်ထောင်ဆန်းစုကြည်ဟာကျန်းမာရေးမကောင်းတဲ့အတွက်ဒီကနေ့ကြာသပတေးနေ့တရားရုံးကြားနာပွဲကိုမလာနိုင်ပါဘူး။ဒါကြောင့်နေပြည်တော်အထူးတရားရုံးမှာကြားနာဆစ်ဆင်းနေတဲ့နိုင်ငံတော်လျှို့ဝှက်ချက်ပေါက်ကြားမှုဆွဲချက်အတွက်ရုံးချင်းကိုရွှေ့လိုက်ရပါတယ်။ကျန်းမာရေးအရာထောင်ဆန်းစုကြည်နားဖို့လိုအပ်တယ်လို့ဆရာဝန်ကလည်းမှတ်ချက်ပြုထားတယ်လို့သိရပါတယ်။ထောင်ဆန်းစုကြည်ရဲ့ကျန်းမာရေးနဲ့ပတ်သက်လို့နောက်ဆုံးအခြေအနေရန်ကုန်ကလာတဲ့သတင်းမအီတန့်စင်ပြောပြပေးပါရှင်။
NLD အစိုးရရဲ့နိုင်ငံတော်တိုင်ပင်ခံပုဂ္ဂိုလ်တောင်ဆန်းစုကြည်သူ့ရဲ့စီးပွားရေးအကြံပေးရှွန်တနယ်နဲ့ NLD ဝန်ကြီး3ယောက်တို့ပေါ်မှာတရားစွဲထားတဲ့နိုင်ငံတော်လျှို့ဝှက်ချက်အဥပဒေချိုးဖောက်တဲ့ဆိုတဲ့အမှုကို February 3ရက်နေ့ကြာသပတေးနေ့မှာမစစ်ဆေးနိုင်ခဲ့ပါဘူး။တောင်ဆန်းစုကြည်ရဲ့ကျန်းမာရေးမကောင်းတဲ့အတွက်ကြားနာပွဲကိုရွှေ့ဆိုင်းခဲ့ရပါတယ်။သူ့ရဲ့ကျန်းမာရေးအခြေအနေကိုတရားရုံးနဲ့နှိစက်တဲ့ရှိနေတဲ့ယောက်ကအခုလိုပြောပြပါတယ်
။တကယ်ကြီးမလာနိုင်ပါဘူးလေ။ဟုတ်ပါဘူး။ဘူးမနေ့ကစားပြီးတော့မိုးပြီးတော့ပေါ့အန်ရတဲ့တော့ဖြစ်တာပါပဲ။အဲ့ဒီလိုဖြစ်တာရောအဲ့ဒါကြောင့်ဆရာဝန်ကတော့စိတ်သာရနိုင်ရမယ်ဆိုတော့ဒုညမလာနိုင်ဘူးပေါ့အဲ့ဒါကိုဆရာဝန်ကမဖတ်ကြဘူးအဲ့ဒါလည်းပြီးရကျွန်တော်တော့မပြီးရဘူးဒီနေ့ပြတ်သွားတော့စိတ်လို့မရတော့ဘူးသူကိုယ်တိုင်မရှိတော့ခိုင်ခိုင်ချင်းကိုယ်တိုင်မရှိရင်သူတို့ရှိမှောက်ပါတယ်ဆရာတော့တော်ရင်းနေဖြစ်ဖြစ်ပြတ်ပြီးတော့လာပါတယ်
ဒီတစ်ပတ်ရုံးချိန်မှာမှုကင်းတက်ဖွဲ့နည်းပညာဌာနကတရားလိုတက်တွေကိုနှစ်ဖက်ရှိနေတွေကအပြန်အလှန်မေးခွန်းမေးကြဖို့ဖြစ်ပါလိမ့်။ဒေါအောင်ဆန်းစုကြည်နဲ့အတူနိုင်ငံတော်လှည့်ဝဲချက်ပေါက်ကြားမှုနဲ့အမှုတရွဲတွေ NLD အစိုးရလက်ထက်စီမံပဏာဝန်ကြီးတွေဖြစ်ကြတဲ့ဦးစိုးဝင်းနဲ့ဦးကျော်ဝင်းနဲ့ကျမအေးချင်းတွေကြောင့်ကြာတာပင်တွေကရုံးချိန်တွေကိုမလာနိုင်ကြပါဘူး။ဥမာကြီးကန်ဆာဖြစ်နေလို့အရေးပေါ်ခွဲစိတ်ကူးတာမှုခံယူထားရတာကြောင့်ဦးစိုးဝင်းကိုအာမခံပေးထားပေမဲ့လည်းဆက်ပြီးတော့အမှုရင်ဆိုင်နေရတာပါ။ဦးကျော်ဝင်းဟာလည်းနေပြီးတော့ကတင်းတထောင်ဆေးရုံမှာတက်နေရတယ်လို့တရားရုံးနဲ့နှိစက်တဲ့ရှင်တွေတယောက်ကအခုလိုပြောပါသေးတယ်
။ဟုတ်တယ်ဦးကျော်ဝင်းနဲ့ကျမကြီးဟုတ်တယ်။ဦးကျော်ဝါလေးဦးကျတာလေခွဲရမှာလေခွဲပြီးသားမခွဲရဘူးတော့မသိဘူးတော့ဦးကျတာအဲ့ဒီကတင်းထောင်မှာပဲလေ
။အမှုတွဲမှာပါတဲ့ဩစတြေးလျနိုင်ငံသားစီးပွားရေးပညာရှင်ရှော့တနယ်နဲ့ဒူးဝင်ကြီးဟောင်းဦးစအောင်တို့ရဲ့ကျမကြီးကတော့ကောင်းမွန်တယ်လို့သိရပါသေးတယ်။စီးပွားရေးအကြံပေးရှော့တနယ်ရဲ့လက်တော်ထဲမှာစီမံပဏာဝန်ကြီးဌာနနဲ့ဆက်ဆက်တဲ့စာရွက်စာတမ်းတွေတွေ့ရဆိုပြီးတော့နိုင်ငံတော်တိုင်ပင်ခံပုဂ္ဂိုလ်တော်ဆန်းစုကြည် NLD အစိုးရလက်ထက်ကစီမံပဏာဝန်ကြီးနှစ်ယောက်ဖြစ်တဲ့ဦးကျော်ဝင်းနဲ့ဦးစိုးဝင်းဒူးဝင်ကြီးဦးစအောင်တို့ကိုနိုင်ငံတော်လှည့်ဝဲချက်ဥပဒေပုံမှ31ကငယ်နဲ့အမှုတွဲတရားစွဲဆိုထားတာဖြစ်ပါသေးတယ်။နေပြည်တော်ထူးတရားရုံးဒီနေ့ကြားနာဝဲမှာရှော့တနယ်တယောက်ထဲပေါ်မှာလူဝင်မှုကြီးကြပ်ရေးဆိုင်ရာဥပဒေနဲ့တရားစွဲထားတဲ့အမှုကိုလည်းစစ်ဆေးဖို့ရှိပေမဲ့လည်းအဲ့ဒီအမှုကိုလည်းဒီနေ့မှမစစ်ဆေးနိုင်ခဲ့ပေနဲ့လာမယ့်ကြာသပတ်နေ့ဖေဖော်ဝါရီလ10ရက်နေ့မှာသာအမှုနှစ်ခုစလုံးကိုစစ်ဆေးကြနာမယ်လို့သိရပါတယ်။ဒေါ်ဆန်းစုကြည်ကတော့လက်ရှိမှာအမှု9မှုအတွက်ထောင်နဲ့စုစုပေါင်း6နှစ်ချမှတ်ခံထားရပါတယ်။အာကိအမှု10မှုအပြင်ရွေးကောက်ပွဲမှာမလျော်ဩဇာသုံးခဲ့တယ်ဆိုတဲ့အမှုတွေအတွက်လည်းတရားရင်ဆိုင်နေရတာဖြစ်ပါလိမ့်ရှင်။
ဒေါ်ဆန်းစုကြည်ရဲ့အထူးတရားခွင့်အခြေအနေမဲ့ဤတန်စင်ပြောပြပေးခဲ့တာဖြစ်ပါတယ်ရှင်ဆက်ပြီးတော့တိုင်းရင်းဒေသတွေကစီရေးအခြေအနေတင်ပြပေးကြပါတယ်ကချင်ပြည်နယ်မြို့နယ်သုံးမြို့နယ်မှာရှိတဲ့ရဲစခန်းနဲ့စစ်ကောင်စီတပ်စခန်းတွေကိုဒီကနေ့မနက်ပိုင်းက KIA ကချင်လက်နက်ကင်တပ်ဖွဲ့ကဝင်ရောက်တိုက်ခိုက်ခဲ့ပါတယ်မိုးညင်းမြို့နယ်ကမော်ဟန်ရဲစခန်းကိုသိမ်းပိုက်နိုင်ခဲ့တယ်လို့ KIA ကပြောပါတယ်ဆရနာသိမ်းတဲ့တနည်းပြည့်အဖြစ်နဲ့ဒေသခံတပ်ရင်းတပ်ဖွဲ့တွေကထိုးနှက်တိုက်ခိုက်တာဖြစ်နိုင်ကြောင်း KIA ကပြောပါတယ်ကချင်ပြည်နယ်ကလက်ရှိတိုက်ပွဲအခြေအနေရန်ကုန်ကပေးပို့တဲ့သတင်းကိုကြော်ကြော်သိမ်းပြောပြပေးပါရှင
်ကချင်ပြည်နယ်ကမြို့နယ်သုံးမြို့နယ်မှာဒီကနေ့ဖေဖော်ဝါရီလ3ရက်မနက်ပိုင်းကတိုက်ပွဲတွေဖြစ်ခဲ့တာပါတိုက်ပွဲတွေဖြစ်တဲ့နေရာကမိုးညင်းမြို့နယ်မော်ဟန်ရွာရဲစခန်း၊ဖားကန်းမြို့နယ်လုံခင်းကြီးရွာအုပ်စုကဂျာရိုင်ရန်ရွာနဲ့စွန်ဘရဘန်မြို့နယ်ကတယုံခစစ်ကောင်စီတပ်စခန်းတွေကို KIA ကဝင်ရောက်တိုက်ခိုက်ခဲ့တာဖြစ်ပါတယ်။ဒီတိုက်ပွဲတွေနဲ့ပတ်သက်လို့ KIA ပြန်ကြားရေးတာဝန်ခံဗိုလ်မှူးကြီးနော်ဘူးက VOA ကိုအခုလိုပြောပါတယ်
။ကျွန်တော်အမရှိတတ်မှတ်ခံတဲ့အောက်ခံတော့နော်။တုံးဆယ်ငါတိုက်ရင်းအင်းဖြစ်နေတဲ့ဒီမင်းကြီးပဲမှာပေါ့နော်အဲမလို့မဟုတ်အဖြစ်တရှိပါရဲ့အဲဒီအဲရေခန့်တင်လာရရှိတယ်ဒီနေ့နောက်တစ်ခုကတော့ဖကဒီနေတဲ့မှာကျွန်တော်တို့ကချင်ကတော့ဂျာရာယာလို့ခေါ်တယ်အဲဒီမြန်မာလဲတက်ခန့်တစ်ခုမဟုတ်ဖြစ်တာရှိတယ်ဘုံဖြစ်တာပေါ့နောက်ဟိုမြန်မာလဲရှိတာဘုံလမ်းဘက်ကဒရူခဆိုတဲ့ခန်းကုတ်မှန်ပုံပြတာရှိတယ်။အဲ့ဒီ၃နေရာတော့အခုချိန်ကြီးတော့အဲ့ဒီညာပဲကျွန်တော်ခင်းလို့ရပါတယ်
။အဲ့ဒီတိုက်ပွဲတွင်ထိခိုက်ကြဆုံးတဲ့တရင်တွေတော့အတိအကျမရသေးတဲ့အကြောင်းဆက်ပြောပါရစေ။ဒေသတွင်းမီဒီယာတွေမှာကတော့ဖားကန့်နဲ့မိုးညင်းမြို့နယ်အတွင်းတိုက်ပွဲတွေမှာ KIA နဲ့အတူ PDF တပ်ဖွဲ့တွေပါဝင်တိုက်ခိုက်တာရှိကြောင်းနဲ့မိုးညင်းမြို့နယ်မော်ဟန်ရွာရဲစခန်းသိမ်းတိုက်ပွဲမှာရဲစခန်းမှူးနဲ့ရဲတပ်သားတအူကြဆုံးခဲ့တယ်လို့ရဲတုံပန်းအချို့ဖမ်းဆီးရမိတာတွေရှိကြောင်းလည်းဖော်ပြကြပါရစေ။ကချင်ပြည်နယ်ရင်းဖြစ်ပေါ်တဲ့တိုက်ပွဲတွေနဲ့ပတ်သက်လို့စစ်ကောင်စီပြောရေးဆိုခွင့်ရှိသူဗိုလ်ချုပ်စော်မင်းထွန်းကို VOA ကမေးမြန်းလာမှာတော့အခုလိုပြန်လည်ပြေဆိုပါတယ်
။ဒီမနေ့ဥစ္စာတော့အသေးစိတ်တော့ကျွန်တော်လက်မသိသေးဘူး။ကျွန်တော်တို့သိရတော့ကတော့ချောင်းမြောင်းပြစ်ခတ်တဲ့ဖြစ်စဉ်တွေတော့ပဲရှိတယ်လို့သိရပါတယ်ဗျ။စွန်ပရာဘွန်ဘက်တို့ဘာလို့တော့မရှိပါဘူး။အရင်နေ့ကဖြစ်သွားတဲ့ဟာပဲရှိပါတယ်
။ပြီးခဲ့တဲ့ဇန်နဝါရီ26ရက်နေ့ကတော့တရုတ်နိုင်ငံမှာကျင်းပမယ့်ဆောင်းရာသီအိုလံပစ်ပွဲတော်နဲ့တရုတ်နှစ်တည်ကူကာလအတွင်းရဇက်ဒီသားနဲ့မြန်မာနိုင်ငံတွင်းမှာတိုက်ပွဲတွေရဆိုင်ထားဖို့တရုတ်အစိုးရကတိုက်တွန်းတာကိုအလေးထားစဉ်းစားရမယ့်အချက်ဖြစ်ရှုမြင်ကြောင်း KIO ကထုတ်ပြန်ထားပါတယ်။ဖေဖော်ဝါရီလ10ရက်နေ့ကတော့ KIA နဲ့ PDF ပူးပေါင်းအဖွဲ့တွေဟာပူတာအိုမြို့နယ်အတွင်းကစစ်ကောင်စီတပ်စခန်း3ခုကိုဝင်တိုက်တာတွေရှိခဲ့ပြီးစွန်ပီယန်တပ်စခန်းကိုသိမ်းပိုက်ခဲ့ပါတယ်။လက်တလောမှာတိုက်ပွဲတွေပြန်ဖြစ်လာတဲ့အပေါ်ဗိုလ်မှူးကြီးနော်ဘူးကအခုလိုပြောပါတယ်
။မှတ်တိကတော့တဘောဖြစ်တဲ့နေရာလေမြေသားနဲ့ဝေးတဲ့နေရာမှာဖြစ်တဲ့အမှချက်ဒီရချက်ကတော့စစ်ကောင်စစ်တပ်ကနဲ့အာဏာသိမ်းတဲ့တနည်းပြလာတဲ့အချိန်ကာလဆိုတော့ကျေတို့ဒီဂိုင်းတားလည်းနဲ့ကဲပေါ်ပြီးခေပစ်မှလည်းအဲဒီလိုလက်ရှာမှာတဘောမျိုးဖြစ်ပါလားသူတို့ချိန်မှာလေနော်အဲ့လိုမျိုးတော့အဲ့ဒီတဲ့အသက်ဝေးတယ်တော့မဟုတ်ဘူး
ဒီဒေတာတက်ခန်းဒီဒေတာကရှေ့တန်းတမားတွေနဲ့ပြည်နယ်တွေတက်ပြီးဒီဖြစ်နေတာခေအူရဲ့ဇန်နဝါရီလ၂၆ရက်နေ့ထုတ်ပြန်ချက်မှာမြန်မာနိုင်ငံမှာလက်ရှိဖြစ်ပေါ်နေတဲ့အခက်အခဲတွေကိုကြော်လွှားရေးနဲ့ပြည်သူတွေလူလားနေတဲ့ဖက်ဒရယ်ဒီမိုကရေစီနိုင်ငံပေါ်ထွန်းရေးအတွက်လက်တွဲနိုင်တဲ့အဖွဲ့အစည်းအားလုံးနဲ့ပူးပေါင်းဆောင်ရွက်သွားမယ်လို့ဖော်ပြထားပါတယ်ခင်ဗျာ
ကိုကြကြတိုင်းပြပြပေးခဲ့တာဖြစ်ပါတယ်ရှင်ဒီကနေ့ညနေ6:00လောက်မှာလဲကာမိုင်းဖားကန်လမ်းမကြီးကစိုင်းဖရာနဲ့ကွိုင်းအိုင်းဇွတ်ကြွာချားမှာရှိတဲ့တိုက်ပွဲတွေဖြစ်နေပြီးတော့ည9:00နာရီလောက်အထိနန်ရတက်စခန်းကနေလက်နက်ကြီးတွေနဲ့လှမ်းပြီးတော့ပြင်နေပါတယ်မနေ့ကတည်းကမိုးကောင်းဘက်ကတက်တီဟာကာမိုင်းဖားကန်လမ်းတိုင်းတက်လာနေတာဖြစ်ပါတယ်ရှင်ဆက်ပြီးတော့ချင်းပြည်နယ်ဘက်ကအခြ င်ရေးစတဲ့ပြည်သူအုပ်ချုပ်ရေးစပြီးတော့လှုပ်ဆောင်နေပြီလို့ CDF တာဝန်ရှိသူတဦးကပြောပါတယ်။ထန်တလန်မြို့မှာတော့တိုက်ပွဲတွေဖြစ်နေတယ်လို့နေအိမ်တွေလည်းထပ်ပြီးတော့မီးလောင်နေပါတယ်။ဒီအကြောင်းရန်ကုန်ကပေးပို့တဲ့သတင်းဦးသိန်းထိုက်ဦးပြောပြပေးပါရှင
်။ထန်တလန်မြို့နယ်အတွင်းကချင်းပြည်သူကာကွယ်ရေးတပ်ဖွဲ့တွေထိန်းချုပ်ထားတဲ့ကြေးရွာပေါင်း52ရွာမှာပြည်သူ့အုပ်ချုပ်ရေးစနစ်ကိုစတင်ဆောင်ရွက်နေပြီလို့ထန်တလန် CDF ကြံကြားရေးတာဝန်ခံရော်မျိုးရံကပြောပါတယ်။
ဒီတူအချို့ရှိစုတဲ့ကန်တန်းပါစီရက်တန်ကလန်စုမှုနေမိပါဒီရောပေါင်းကတိကြီးရောရှိတယ်အဲ့မှာရေရွာကိုချပေါ့နော်အဲကိုရေကိုပြေလို့ပြီးမှဒီ53ရွာလုံးလုံးပေါ့နော်အောက်ကထတယောက်ချင်းချင်းဂျွေးနိုင်တယ်အကန့်နဲ့ဖတ်ပြပါပေါ့နော်ပညာရေးကျမ်းမာရေးဒီတူရေးပေါ့နော်ဒီအဓိကတော့အဲ့ကန်တန်းတွေကိုကျွန်တော်ဖတ်ပြီးတော့အောက်ချင်းနဲ့ဖတ်ပါတော့
ဒီလိုချိုရေးဖွဲ့အနေနဲ့ကျမ်းမာရေးပညာရေးတရားရေးတရားဥပဒေစိုးမိုးရေးစတာတွေကိုအဓိကထားလှုပ်ဆောင်နေတယ်လို့လည်းသူကပြောပါတယ
်။မူလတိုင်းကနဲ့ဒီအလီဒန်စင်တီပေါ့နော်အဲ့လိုဖြစ်နေတာပေါ့။ကျောင်းသားဦးတက်က6000ကနဲ့9000ဝန်းကျင်ကျရှိတယ်။ကျောင်းဆရာမတွေလည်းဒီ600ကနဲ့900ဝန်းကျင်ကျရှိတာပေါ့နော်။အဲ့ဒါပညာရေးကိစ္စပြည်ကျမ်းမာရေးကိစ္စမှာသိခန့်ကငါခုတင်တော့ဖြစ်နေတာဒီပေါ့နော်ပြည်သူကျမ်းမာရေးဆုံးရှုံးမှုလည်းအတင်းတင်းတော့ပြနေတာပေါ့နော်ပြည်သူရေးတွေရှင်လည်းတင်တော့ကကောင်းကောင်းပြတင်တန်းတွေပို့ချပြီးမှဘူခင်းကိစ္စတွေအတအစတင်လှူရှာနေပြီပေါ့နော်ပြည်နောက်တစ်ခုကတရားစီရင်ကိစ္စပေါ့နော်စီဒီအက်တန်တလန်စုမှုနေမယ်ဒီမှာဘူခင်းကိစ္စတွေဖြစ်ဒီအခြားကိစ္စတွေဖြစ်ကိုရင်းနဲ့အတူပူပေါင်းပြီးမှတင်တော့လောက်တာပေါ့နော်ဒီတရားစီရင်ကတော့ချင်းယူရဗလက်ချင်းတန်းစင်လာကိုအခြေခံပြီးမှဒီတရားစီရင်ကတင်ဆောင်ရွက်နေပြီပေါ့နော
်ထတလန်မျိုးနဲ့ပြည်သူ့အချုပ်အဖွဲ့ကို2021ခုနှစ်နိုဝင်ဘာလ28ရက်နေ့မှာစတင်ဖွဲ့စည်းပြီးတော့2022ခုနှစ်ဖေဖော်ဝါရီလဇန်မာလုပ်ငန်းတွေစပြီးတော့အကောင့်တွေဖော်နေတာပါပြည်သူ့ကြိုရေးဖွဲ့အနေနဲ့ကျန်းမာရေးပညာရေးတရားရေးလမ်းမဆက်သွယ်ရေးစိုက်ပျိုးရေးမွေးမြူရေးစီမံကိန်းပြည်တွင်းပြည်ပဆက်ဆံရေးပြည်သူ့ရဲတပ်ဖွဲ့နဲ့ဘာသာရေးနဲ့ယင်းပြုတ်တမှုဌာနတွေကိုဖွဲ့စည်းဆောင်ရွက်နိုင်ခဲ့တဲ့အကြောင်းဖေဖော်ဝါရီလတရက်နေ့နေ့စွဲနဲ့ကြေညာချက်ထုတ်ပြန်ထားပါတယ်ထထလန်မြို့နယ်ဘက်ကဂျေးရွာတွေကို CDF အဖွဲ့ကထိန်းချုပ်ထားတဲ့ဆိုပေမဲ့လည်းမြို့ထဲမှာတော့တိုက်ပွဲတွေရှိနေသေးပါဇန်နဝါရီလကုန်နဲ့ဖေဖော်ဝါရီလတရနေ့မှာထထလန်မြို့နယ်အတွင်းတိုက်ပွဲဖြစ်ခဲ့တယ်လို့ထထလန် CDF ပြန်ကြားရေးတာဝန်ခံရော်မျိုးရံကပြောပါတယ
်ဒီဖေဖော်ဝါရီတရနေ့မှာဆိုရင်စစ်စင်ရေးပုံစံနဲ့ဒီကျွန်တော်ကိုအထူးစစ်မျိုးတိုက်ခိုက်တာပေါ့နော်အဲ့မှာကျွန်တော်ဖက်မှာအကြဆုံးတော့မရှိဘူးဒါနဲ့ဟိုဖက်မှာတော့ငါရောက်သေးဆုံးတယ်ဒီတယောက်ကဒါရရတယ
်ဒီပြစ်ခတ်တိုက်ခိုက်မှုမှာစစ်ကောင်စီဘက်ကထိခိုက်မှုများတယ်ဆိုပေမဲ့လည်းတိကျတယ်မပြုတ်နိုင်သေးပါဘူးထထလန်မြို့နယ်အတွင်းပြစ်ခတ်တိုက်ခိုက်မှုအခြေအနေနဲ့ပတ်သက်လို့စစ်ကောင်စီပြောခွင့်ရဗိုလ်ချုပ်စော်မင်းထွန်းကအခုလိုပြောပါတယ်
။ဟောတရက်နေမှာတော့ကျွန်တော်နေ့လယ်12နာရီလောက်ကတော့ဖြစ်တာရှိတယ်။ PDF တွေကအမှတ်နှစ်ရက်ွက်နေရောနှီးရှို့တယ်။နှီးရှို့တော့ကြာအဲ့အမှရှိတဲ့မြို့မရဲ့စခန်းကရဲအဖွဲ့တွေကကျွန်တော်မီးလောင်တဲ့နေရာကိုသွားစစ်တယ်။စစ်ပြီးပြန်ထွက်မှာလက်နက်ငယ်ပစ်တာတော့ရှိတယ်။ပြီးရင်လက်နက်ငယ်တွေလုံတနက်တွေလက်နက်ငယ်တွေနဲ့ပစ်တယ်။အဲ့မှာတော့ကျွန်တော်စီကရဲတယောက်ခံရရှိတာရှိတယ်။ထပ်ပြောကြဒီမျိုးမရဲစကန်ဟိုလာဝေရနေလေးကမှမဖြစ်ဖြစ်တာရှိတယ
်စစ်ကောင်စီတပ်တွေနဲ့ချင်းပြည်သူကဝေရအဖွဲ့ကြီးကြာပြစ်ခတ်တိုက်ခိုက်မှုအတွင်းထထလန်ကနေအိမ်တွေမီးလောင်ခဲ့တယ်လို့မြို့ကန်ဒူးကပြောပါတယ
်ဇန်နဝါရီ30-31ရက်ပေါ့နော်သူရက်ကသူတို့မြို့ကမစိုက်ပွဲဖြစ်နေတယ်တူပါတယ်ဒီစစ်တပ်ကလည်းသူတို့ဒီစခါကလည်းမြို့ချင်းကိုသူတို့လက်နက်ကြီးတွေနဲ့ပစ်တဲ့ခါကျတော့အင်္ဂလိပ်စီကျော်တော့မီးလောင်သွားတယ်လို့ကျွန်တော်သိတယ်အဲ့ကလေးမြိုင်လည်းမြန်းနိုင်တော့ပေါ့နော်
ဖះအကြောင်းတကြောင်းပါဝင်အင်ဂျီ64လုံးမီးလောင်ခဲ့တယ်လို့ထထလန်မြို့နယ်စစ်ဘေးရှောင်အသင်းကိုကူညီဆောင်ရွက်ပေးနေတဲ့ထထလန် placement affairs committee ကဖေဖော်ဝါရီလ10ရက်နေ့ကထုတ်ပြန်ပါတယ်အင်ဂျီ2000လောက်ရှိပြီးလူဦးရေ1000ဝန်းကျင်နေထိုင်တဲ့ထထလန်မြို့မှာ2021ခုနှစ်စက်တင်ဘာလ9ရက်နေ့ကစပြီးအနည်းဆုံး23ကြိမ်မီးလောင်ခဲ့ပါတယ် ပြမှုတွေအတွင်းဖျားချောင်းရှိချောင်းပါဝင်အင်ဂျီတထောင်နီးပါးမီးလောင်ခဲ့ပြီးဒါထထလန်တပြိုလုံးရဲ့တဝက်လောက်ပျက်စီးသွားတာလည်းဖြစ်ပါတယ်။မီးလောင်မှုနဲ့ပတ်သက်လို့စစ်တပ်နဲ့ပြည်သူကာကွယ်ရေးအဖွဲ့တွေကြားအပြန်အလှန်ဆွဆဲနေကြပါတယ်။ထထလန်မြို့ကနေကတော့2022ခုနှစ်စက်တင်ဘာလဂုံပိုင်းကလေးကမြို့ကိုဆွန့်ခွာပြီးနယ်စပ်ဘက်နဲ့အိန္ဒိယနိုင်ငံမီဇိုရန်ဘက်တွေကိုထွက်ပြေးတိမ်းရှောင်နေကြပါတယ်ခင်ဗျာ။
ချင်းပြည်နယ်ထန်တလန်ဘက်ကအခြေအနေဥသိမ်းထိုက်ဦးပြောပြပေးခဲ့တာဖြစ်ပါတယ်ရှင်ဆက်ပြီးတော့ကယားပြည်နယ်ဘက်ကစီရေးအခြေအနေကိုတင်ပြပေးကြပါတယ်ကယားပြည်နယ်လွိုက်ကော်မြို့နယ်အနီးတစ်ဝိုက်မှာတော့တိုက်ပွဲတွေကြောင့်မြို့လုံးကျွနီးပါအိုးအိမ်ပစ်ပြီးတော့ထွက်ပြေးတိမ်းရှောင်နေကြရသူတွေအတွက်အကူအညီတွေဟာလိုအပ်နေပါတယ်အများစုကတော့ရှမ်းပြည်ဘက်ကိုထွက်ပြေးခိုလုံကြပါတယ်ရှမ်းပြည်နယ်တောင်ပိုင်းစီဆိုင်မြို့မှာတော့စစ်ဘေးရှောင်သူပြည်သူဟာ2000ဝန်းကျင်ရှိနေပြီးတော့သူတို့အတွက်အရေးပေါ်အကူအညီတွေလိုအပ်နေပါတယ်ဒီအကြောင်းရန်ကုန်ကသတင်းပေးပို့ထားတာအလိမ်မာပြောပြပေးပါရှင်
ကယားပြည်နယ်လွိုက်ကော်နယ်အနီးတစ်ဝိုက်မှာနေထိုင်ကြသူတွေဟာစစ်ကောင်စီနဲ့ဒေသခံကာကွယ်ရေးအဖွဲ့တွေကြားအပြန်အလှန်ပစ်ခတ်တိုက်ခိုက်မှုတွေလက်နက်ကြီးတန်းတွေကြောင့်ရွာလုံးကျနီးပါးထွက်ပြေးတိမ်းရှောင်နေကြရတာတစ်လနီးပါးရှိပါပြီထွက်ပြေးလာသူတွေခိုးလုံနေကြတဲ့ရှမ်းပြည်တောင်ပိုင်းစီဆိုင်မြို့မှာဆိုရင်လည်းအခုဆိုဒုက္ခတဲ့အရေးအတွက်က2000ဝန်းကျင်အထိရှိနေပါပြီပြီးခဲ့တဲ့ရက်ပိုင်းတွေတုန်းကလွိုက်ကော်မြို့လွိုက်လင်းလင်းကျွေးရွာအုပ်စုကုန်းစွတ်ကျေးရွာနာမှာတိုက်ပွဲတွေဖြစ်ခဲ့တာကြောင့်အဲ့ဒီကနေထွက်ပြေးလာသူတွေကအယောက်1000ကျော်ဟာလဲစီဆိုင်မြို့ကိုထပ်ရောက်လာလို့ဒုက္ခသည်တွေအတွက်အကူအညီတွေလိုအပ်နေတယ်လို့အကူအညီပေးနေတဲ့ဒေသခံခွန်ကျော်စွေကပြောပါတယ်
။စနေရိတ်ခါလဲလူအပ်တည်တယ်ဗျ။အနောက်ဆောင်တို့အိယာခင်းတို့ချို့ကတဲဖို့ကက်ဖို့လူအပ်တာပေါ့နော်။ဒီကက်ဖို့ပြမရမယ်။အခုဒီ28ရက်မှာထပ်ဖြစ်တဲ့ဒီကုန်းစွတ်နဲ့မှာထပ်ဖြစ်တဲ့တိုက်ပွဲကနောက်ထပ်လူအစ်စ်1000ကျော်လောက်ဒီစီဆိုင်မြို့ကိုထပ်ရောက်လာတယ်ထရောက်လာတဲ့ဒီစစ်ရှောင်တဲ့အတွက်ကနေစရာတွေတော့ဟာစနေရိတ်ခါပြဝစားဆောင်တယ်ပေါ့အဲ့လိုတူအပ်တယ်ဗျဟုတ်အရင်အဟောင်းတော်မှာကျွန်တော်တို့အကုန်လုံးမကူညီနိုင်တဲ့နေသားတစ်ခုရှိတယ်ဘလို့ပြနိုင်တယ်အတိတ်တိုးလာတဲ့ခါကျတော့သူကြီးကအများများတဲ့ခါကျတော့အဲဒီကတော့ဟိုတော်တော်လေးပေါ့ဟိုခက်ခဲတာပေါ့ဗျစီဆိုင်မြို့နယ်မှာကလူဦးရေ1000ဝန်းကျင်တော့ကျပြည့်တယ်ဗျစစ်ရှောင်ကဗျအခြားနေရာတော့ကျွန်တော်ကြားတိတလောက်တော့ပင်လောင်းဖက်မှာကလည်း 8,000 ကျော်ရှိတယ်ဗျ။မုံမင်မြို့နယ်ထဲမှာလည်းသူပြည့်1,000ကျော်ရှိတယ်။ဘူပုံးတို့တောင်ကြီးတို့ရောက်သွားတဲ့ 8,000 ရှိတယ
်။စီဆိုင်မြို့နယ်နောင်ကျော်ကျေးရွာအုပ်စုကကောင်းထိုးရွာမှာတော့အင်ဂျင်20ကျော်သာရှိပြီးအဲ့ဒီမှာရောက်နေတဲ့ပြည်တွင်းဒုက္ခသည်350ကျော်လောက်ရှိနေတယ်လို့သူတို့အတွက်နေစရာတဲထိုးဖို့မိုးကာတွေလည်းလိုအပ်နေပါတယ်။အဲ့ဟာပြင်အရေးပေါ်လိုအပ်ချက်တွေထဲမှာစေဝါစာနယ်ရိတ်ခါနဲ့ရာသီဥတုအရေးတန်းကြောင့်စောင်းနဲ့အိယာခင်းတွေလည်းလိုအပ်နေတယ်လို့ကုန်းစုကျွာကနေစစ်ပေးလို့အောင်ထပ်ပြေးလာသူတွေကပြောပါတယ
်။ဟောဟောဘာဒီကလေးတော့သူတို့ဒီလက်တော်အရေးပေါ်လိုအပ်တာတော့ခုနအဝေးစားတဲ့လူတွေတော့မောကာတွေပေါ့လောဆယ်ဒီမှာဆိုရင်မောကာတွေဆောင်းနဲ့ဝတ်စားတွေအဲ့တော့အဲ့ဒီအကင်းနေလို့ဆက်ဒီမှာကျတော့ရောက်ခဲ့ခါကျတော့မိဘမှာဒီတဲထုတ်ပြီးတော့အိတ်ကြတော့အများကြီးပဲအမျိုးသမီးတွေက300လဲလူတာပေါ့ဝစ်စားတွေကစားတယ်ဘယ်နည်းကိုပြည်နေတယ်ကိုတန်းတီးရတယ်လူတွေကပြည်နေတယ်ဟောဘာသမီးအိုးတွေလဲလူတွေလို့ပြောတယ်ဒီမှာဆက်ကြအိုးတွေကိုပေါ့ဒီအိုးတွေပေါ့
ထွက်ပြေးလာသူအများစုကပအိုးဘာသာစကားပြောသူတွေဖြစ်လို့ကုညီပင်းနေသူတစ်စင်းကပြန်ရှင်းပြထားတာပါကိုယ့်ရဲ့နေရင်ကိုစွန့်ခွာလာကြရသူတွေဟာဒေတာရင်းအခြေအနေတည်ငြိမ်စားပြုပြီးအထင်နဲ့တချို့အိမ်ပြန်သူတွေလည်းရှိပါတယ်။ဒါပေမဲ့လည်းနေမြေတဲ့တိုက်ပွဲအခြေအနေတွေကြောင့်ချက်ချင်းပြန်ထွက်ပြေးလာရသူတွေလည်းရှိတာပါ။ဒီလိုထွက်ပြေးလာရသူတွေအနေနဲ့ကိုယ့်ရဲ့နေရင်စီပြန်နိုင်ဖို့အလှမ်းဝေးနေသေးတဲ့အခြေအနေကိုသူတို့ကိုအကူအညီပေးနေသူတယောက်ကခုလိုရှင်းပြပါတယ်
။ line ပေါ်မှာသူတို့ကြည့်ပြီးတော့ပြန်လို့ရတယ်လို့ပြောတယ်။ပြန်လို့ရတဲ့ဟာပြန်သွားတဲ့ခါကျတော့တကယ်တမ်းကျတော့ line ပေါ်မှာတွေ့လို့ဘုတ်ပေါ်လို့ချုပ်ဖို့မရှိပေါ့ပြန်လည်းမရှိသေးဘူးပေါ့ဒါအဲ့လိုဖြစ်တဲ့ခါကျတော့သူတို့ကလည်းရောက်ရတဲ့အားချင်းတွေကိုပြန်လဲလာတဲ့စီးပီးဆောင်လည်းအများကြီးတယ်ဟုတ်ချိုးကြတော့ပစ္စည်းကိုခံရတာတော့အိမ်သွင်းဖို့ခံရတာတော့အဲ့လိုစိုးရိမ်ကြောက်ကြမှုနဲ့သူတို့ပြန်သွားရကြတာရှိတယ်ဗျအဲကျွန်တော်ရှစ်ဆောင်ခန်းထဲမှာရှိတဲ့ရှစ်ဆောင်ပြည်သူ IDP တရားလေချိုးတာကျွန်တော်အိမ်မရှိတော့လေအိုးမရှိအိမ်ကြီးပြတော့မယ်ပါတော့နေရာမှာမသိအဲ့လိုလေအများကြီးတယ်ဒီထက်ပြီးတော့ဆိုးရတာဟိုပေါ့ပြီးတခြားဖတ်တခြားရောက်သွားတဲ့အုပ်စုတွေလည်းရှိတယ်ဗျအဲ့လိုတွေရတဲ့သူတို့လည်းတော်တော်ခက်ခဲတော့သူပြန်စုံစည်းပြီးတော့ပြန်ရမလဲဆိုတာအပိုင်းမှာတော့တော်တော်ခက်ခဲတာပေါ့ဗျာ
တောင်းနဲ့ချီထွက်ပြေးခိုလုံနေရတဲ့စစ်ဘေးရှောင်သူတွေအတွက်ကျန်းမာရေးစားတောက်နေထိုင်ရေးအကူအညီအများဆုံးလိုအပ်နေကြပါတယ်ရှင်
အလိမ်မာပြောပြပေးခဲ့တာဖြစ်ပါတယ်ရှင်နောက်ဆုံးရသတင်းပေးပို့ချက်တွေကတော့ဒီလောက်ပါပဲ VOA မြန်မာပိုင်းရဲ့ထုတ်လွှင့်ချက်တွေကို smartphone တွေပေါ်ကနေနားဆင်နိုင်ဖို့ VOA Burmese app ကို download လုပ်ရယူနိုင်ပါတယ်။ Android အတွက်ဆိုရင် Google Play App Store မှာ VOA Burmese လို့ရှာပြီး download လုပ်နိုင်တယ်လို့ iPhone တွေအတွက်လည်း Apple App Store မှာ download လုပ်နိုင်ပါတယ်။ VOA Burmese app မှာ VOA မြန်မာပိုင်းကထုတ်လွှင့်နေတဲ့အစီအစဉ်တွေကိုထုတ်လွှင့်နေချိန်မှာတိုက်ရိုက်နားထောင်လို့ရတယ်လို့သတင်းဆောင်ပါတွေအပတ်စဉ်အစီအစဉ်တွေကိုလည်းအစဉ်ပြေတဲ့အချိန်မှာနားဆင်နိုင်ပါတယ်။ VOA American တန်ကနေမြန်မာဘာသာအစီအစဉ်တွေကို American ပြည်ထောင်စု Washington DC မြို့တော်ကနေလိုင်းဒိုမီတာ31 kHz 9383ညလိုင်းဒိုမီတာ32 kHz 9383ညလိုင်းဒိုမီတာ51 kHz 5885တို့ကနေတိုက်ရိုက်ထုတ်လွှင့်ပေးနေတာဖြစ်ပါတယ်ရှင်။အခုဒုတိယပိုင်းနာယူဝက်မှာတော့အပတ်စဉ်ကဏ္ဍတွေကိုတင်ဆက်ပေးမှာပါ။ကျမ်းမာရေးခန္ဓာနဲ့တိုင်းရင်းဒေသကသတင်းလွှာစတဲ့အပတ်စဉ်ခန္ဓာမတိုင်ခင်မှာတော့အရင်ဆုံးဦးအောင်ခင်ရဲ့မြမအရေးသုံးသပ်ချက်ကိုတင်ဆက်ပေးကြပါမယ်။မြမပြည်ရဲ့ပြည်တွင်းစစ်ဟာဒီနှစ်အတွင်းဖြစ်ပေါ်လာနိုင်တဲ့အလားအလာတွေနဲ့ပတ်သက်လို့လုံခြုံရေးဆိုင်ရာသုတေသီအန်တိုနီဒေးဗစ်ကအကဲခတ်ချက်တွေကိုဦးအောင်ခင်ကအချင်းချင်းရေးသားပြီးတော့ကိုညံဝင်းအောင်နဲ့အတူတင်ပြထားတာနားဆင်ပါရှင်။
မြန်မာပြည်မှာဆက်အာဏာသိမ်းတာတစ်နှစ်ရှိတာပြီဖြစ်ပြီးပြည်သူရဲ့ခုခံတော်လှန်မှုဟာလည်းတစ်နှစ်နီးပါးရှိလာပါပြီ။ဒါလို့ရေရှည်ပဋိပက္ခရှိနေလို့အာဏာသိမ်းစစ်တပ်ဟာတန်းပြည်ကိုချုပ်ကင်နိုင်တဲ့အနေအထားမှမရှိဘူးလို့သုံးသပ်ကြပါတယ်။ပြည်သူ့ရဲ့အခြေအနေနဲ့ပတ်သက်ပြီးအမြင်အမျိုးမျိုးရှိတဲ့အနေနဲ့ထိုင်းအခြေစိုက်လုံခြုံရေးရာဝါရင့်သူတေတီအန်တိုနီဒေးဗစ်ရဲ့အကဲခတ်ချက်ကိုအချင်းချင်းတင်ပြလိုပါတယ်။ဒီနေ့ထဲမှာစစ်ကောင်စီနဲ့ PDF တပ်ဖွဲ့တွေရဲ့တိုက်ပွဲကိုပြီးပြီးပြင်းပြင်းမြင်ရမယ်လို့လွန်ခဲ့တဲ့ဒီဇင်ဘာလနှောင်းပိုင်းထုတ် Asia Times သတင်းစာမှာခန့်မှန်းထားပါတယ်။စစ်အုပ်ချုပ်ရေးအောက်ကလွတ်မြောက်ဖို့ရည်ရွယ်တဲ့2021ຫນွေဦးတော်လှန်ရေးဟာလွတ်လပ်ရေးရတဲ့1948လိုပဲအကျိုးဆက်ကြီးမားတယ်လို့ဆိုပါတယ်။တင်းတင်းပြပါရှိလာပေမဲ့လက်နက်ကင်ပြိပက်ကဟာတောင်မတင်ရေမချဖြစ်နေပါတယ်။ဒါပေမဲ့အဓိကတိုက်ပွဲဝင်သူတို့ရဲ့အတာချက်နဲ့အာဏာချက်ကတော့သိတာနေပါပြီတဲ့ဒီတိုက်ပွဲမှာဘယ်ဘက်ကအတာရပွဲရှိမယ်ဆိုတာကိုဒီနေ့ထဲမှာရှင်းရှင်းလင်းလင်းသိနိုင်နိုင်မယ်လို့ဆိုပါတယ်မြမပြည်အလဲပိုင်းနဲ့ပြည်နယ်မှာမြို့တိုင်းလိုလို PDF တပ်တွေရှိနေပြီးလက်လုံမိုင်းပုံးတွေကိုတုံးနေကြပါတယ
်လက်နက်ကင်တော်လိုင်းရဲ့ဗဟုအချက်ချာဟာစကိုင်းနဲ့မကွေးတိုင်းဖြစ်နေတာကိုစစ်ကောင်စီလမ်းဖြန့်သွားပုံရပါတယ်။အလောင်းမင်းတရားစစ်စင်ရေးဆိုပြီးရဟန့်ရင်နဲ့စစ်လင်ရင်တွေတုံးပြီးအကြီးအကျယ်ထိုးစစ်ဆင်ပေမဲ့ပြည်သူတော်လှန်ရေးဟာအချိန်မသေးသွားဘူးလို့ဆိုပါတယ်။ဒါပေမဲ့ PDF တပ်ဖွဲ့ဝင်တွေရင်ဆိုင်နေရတဲ့စိန်ခေါ်မှုနှစ်ခုရှိပါတယ်။ခင်မီလက်နက်ရရှိရေးဟာပထမစိန်ခေါ်မှုဖြစ်ပါတယ်။အခုတော့ကချင်ကရင်နဲ့ကရင်နီတပ်ဖွဲ့တွေစီကရတဲ့မောင်းမြန်တနတ်တွေကိုတုံးလာပါတယ်။ဒါပေမဲ့ဆက်တနက် RPG လောင်ချာမော်တာစရာတွေကိုမသုံးနိုင်တဲ့အတွက်မိုင်းထောင်ပြီးပြစ်ခတ်ဆုတ်ခွာတာလောက်သာလုပ်နိုင်တယ်လို့ဆိုပါတယ်။ PDF တွေကလက်နက်ကြီးတွေကိုစမ်းသပ်ထုတ်လုပ်နေရတာဟာအဲ့ဒီလိုအပ်ချက်ကိုမီးမောင်းထိုးပြတယ်လို့ဖြစ်နေပါတယ
်။အခု PDF တွေသုံးနေတဲ့လက်လုံဘုံမှာ Potassium Nitrate နဲ့ Sulfur ရမ်းမှုန်သုံးနေတာကြောင့်ပောက်ကွဲမှုအားနည်းနေပါတယ်။ Ammonium Nitrate Fuel Oil ကိုသုံးနေထိုင်းနိုင်ငံကမွတ်စလင်ပျောက်ကြားရဲ့လက်လုံဘုံကပိုပြီးပြင်းထန်တယ်လို့ဆိုပါတယ်။ညှိနှိုင်းဆောင်ရွက်မှုနဲ့လမ်းညွှန်မှုဗျူဟာမရှိသေးတာဟာ PDF ရဲ့ဒုတိယလိုအပ်ချက်ဖြစ်ပါတယ်တဲ့။နိစ္စရာ PDF တွေစုပြီးမြို့နယ်အစ်စ်မှာမဟာမိတ်လှုပ်ထားပေမဲ့တိုင်းဒေသကြီးအစ်စ်မှာမရှိသလောက်ဖြစ်နေပါတယ်။တော်လန်ရေးကိုထောက်ပံ့ပြီးအစ်စ်မြင့်ပေးဖို့ NUG အမျိုးသားညီညွတ်ရေးအစိုးရမှာတာဝန်ရှိတယ်လို့ဆိုပါတယ်။ဒါလို့မလုံဆောင်နိုင်ရင် PDF တွေမှာလုံးပါပါလာမယ့်အန္တရာယ်ရှိနေပါတယ်။ NUG ကထောက်ပံ့တဲ့ PDF လှူရှားမှုတွေရှိပေမဲ့စစ်တပ်ရဲ့ထိုးစစ်ကိုခုခံနိုင်မလားဆိုတာကတော့မသိနိုင်သေးပါဘူး
။တမရော်ဟာအလွန်ကြီးမားတဲ့အဖွဲ့အစည်းဖြစ်လို့မပြတ်စည်းနိုင်ဘူးလို့မြင်သူတွေအများကြီးရှိပါတယ်။တမရော်မရှိတဲ့မြန်မာပြည်ဆိုတာစဉ်းစားလို့တောင်မရဘူးလို့ပြောကြပါတယ်။ဒါပေမဲ့တိုင်းပြည်ကိုကြီးစိုးဖို့စစ်ပြင်ဆင်တဲ့အခါတမရော်ဟာအားနည်းတဲ့ပြောကွက်တွေကိုရင်ဆိုင်လာရတဲ့အတွက်ကွဲပြဲပြီးပျက်စီးသွားနိုင်ပါတယ်။ပထမအားနည်းချက်ကစစ်တီရင်အားအကျက်တဲဖြစ်ပါတယ်။နေရာတိုင်းမှာပါနေတဲ့စစ်တပ်မှာတိုက်ခိုက်ရင်အားတသိန်းအောင်မရှိဘူးလို့ဆိုပါတယ်။ အရန်တက်ရင်အားက8000လောက်ရှိပါတယ်။ဒုတိယအားနည်းချက်ကတော့စိတ်ဓာတ်ကျဆင်းမှုဖြစ်ပါတယ်။လက်လုံးမိုင်းတန်နေ့စဉ်ခံရတဲ့စစ်သားတွေဟာရန်သူတွေဝိုင်းနေတယ်မြင်ပြီးစိတ်ဓာတ်ကျဆင်းတဲ့အတွက်လေကြောင်းတိုက်ခိုက်မှုကိုအားကိုးလာရတာဖြစ်တယ်လို့ဆိုပါတယ
်။စစ်အာဏာသိမ်းမှုကြောင့်တပ်မတော်ရဲ့အမျိုးသားရေးရာအသွင်လက္ခဏာကွဲပြောက်သွားရတာဟာလေစစ်ပီရဲ့အတွက်စိတ်ဓာတ်ကျစရာဖြစ်နေပါတယ်။ပြည်သူလူထုရဲ့ရွံရှာမုန်းတိမှုတိုးပွားလာပြီးနိုင်ငံရေးတရားဝင်မှုကွဲပြောက်သွားတာဟာလေစစ်ကောင်စီပြောစကားကိုတန်တရားဖြစ်စေပါတယ်တဲ့လောလောဆယ်တော့စစ်ကောင်စီမှာလုံနိုင်ကင်တိုင်းမဲ့အလားအလာရှိပေမဲ့နှစ်ကုန်ပိုင်းရောက်လာရင်မလုံခြုံတော့တဲ့အနေအထားကိုရောက်သွားနိုင်ပါတယ်ဒီလိုဖြစ်ဖို့ကလည်း PDF တွေအောင်ပွဲခံပြီးမနိုင်မနှင်းဖြစ်လာတဲ့စစ်တပ်ကိုအမဲ့တွေရွှေနိုင်ဖို့လိုပါတယ်တဲ့ဒီအချိန်မှာကိုကန့်ဒေသနဲ့ထိုင်းမြန်မာနယ်စပ်မှာတိုင်းအနာတက်တွေနဲ့ဖြစ်ပွားနေတဲ့စစ်ပွဲဟာစစ်ကောင်စီကိုအများဆုံးအန္တရာယ်ပေးနိုင်ပါတယ်။ရခိုင်ပြည်နယ်အခြေအနေကလည်းစိတ်ချရတာမဟုတ်တဲ့အတွက်စစ်ကောင်စီဟာရသမျှအခွင့်အလမ်းကိုတုံးပြီးမေလအထိရှိမဲ့၆တွေ့ရာဒီအတွင်းမှာခုခါစစ်အားကောင်းတဲ့သခိုင်းတိုင်းကိုဥတီပြီးအကြီးအကျယ်ထိုးစစ်ဆင်လိမ့်မယ်လို့မျှော်လင့်ရပါတယ်တဲ့။ဒီမှန်းချက်မအောင်မြင်ရင်တော့စစ်တပ်ရဲ့အားနည်းခြင်းနဲ့ပြော့ွက်တဲ့ဟာပေါ်ဆိုလာွယ်ရှိပါတယ်ပြည်တွင်းစစ်မှာအပေါ်စီးမရလို့ဖြစ်ပေါ်လာမဲ့အကျိုးဆက်တွေကိုတော့ခံမှန်းဖို့ခက်ခဲကြောင်းလုံခြုံရေးအရဝါရင်သူတေတီအန်တိုနီဒေးဗစ်ကသုံးသပ်ထားပါတယ်ခင်ဗျာ
ကိုညာဝင်းအောင်ကူညီတင်ဆက်ပေးခဲ့တဲ့ဥအောင်ခင်ရဲ့မြမရေးသုံးသပ်ချက်ကိုနားဆင်ကြရတာဖြစ်ပါတယ်ရှင်ဒီတိုင်းရင်းဒေသကသတင်းလွှာတွေမတိုင်ခင်မှာတော့အရင်ဆုံးအပတ်စဉ်ကျန်းမာရေးခန္ဓာကိုတင်ဆက်ပေးကြပါတယ်ဒီသတင်းဘက်ရဲ့ကျန်းမာရေးခန္ဓာမှာတော့ Omicron မျိုးကွဲသစ်တွေပြည်တွင်းမှာအစုလိုက်ကူးစက်မှုဖြစ်နေတဲ့အကြောင်းကိုပြောပြထားတာပါမြန်မာနိုင်ငံမှာဒီ COVID-19 မျိုးကွဲသစ်တွေတွေ့တာတလားကျော်လာပြီးတော့အပတ်စဉ်ရာခိုင်နှုန်းနဲ့ချီပြီးတော့ကူးစက်သူတွေတွေ့တာမြင့်တက်နေပါတယ်။နောက်ဆုံးမှာတော့ရန်ကုန်ကဆက်ရုံဝန်ထမ်းတွေမှာအစုလိုက်ပြုံလိုက်ကူးစက်တာတွေကိုတွေ့နေရပါတယ်။ဒါကတော့အောက်ခြေမှာအများကြီးအဆိုင်ခဲလိုက်ဖြစ်နေတာနဲ့ပတ်သက်ပြီးတော့ဒီအပေါ်ရန်အစိပ်ပိုင်းလေးမျှသာဖြစ်နိုင်တာမို့လို့ပေါ့ပေါ့ဆဆသဘောမထားဘဲနဲ့ကောက်ွယ်ကုသမှုတွေကိုပို့ပြီးတော့ပြင်ဆင်ထားဖို့ကျန်းမာရေးပညာရှင်တွေကသတိပေးလိုက်ပါတယ်။ဒီကြောင့်အမေရိကန်ပြည်ထောင်စုနယူးယောက်မြို့ကနေဒီမြန်မာပြည်ကကိုဗစ်လူနာတွေကိုလည်းတယ်လီဖုန်းကနေတဆင့်ကုသပေးနေတဲ့ကူးစက်ရောဂါအထုကဒေါက်တာဇေယျသက်ကိုကိုဝင်းမင်းကဆက်သွယ်မေးမြန်းပြီးဒီသတင်းမဲ့ရဲ့ကျန်းမာရေးခန္ဓာမှာတင်ဆက်ထားတာနားဆင်ပါရှင်။
โอเคดรเซียตักเนี่ยตรุดิกู้เส้นเนี่ยโอมิครอนတွေ့တာမြန်မာနိုင်ငံမှာတလကျော်လာတဲ့အချိန်မှာပေါ့เนาะဒီမျိုးကွက်သစ်ကူးစက်ခဲ့တဲ့သူကဒီတစ်ပတ်ပြီးတစ်ပတ်ရာခိုင်နှုန်းတွေချီတက်လာပြီးတော့အခုနောက်ဆုံးမင်္ဂလာတုန်းကမှန်မှုစက်ရုံတစ်ခုမှာဆိုရင်ဒီလုံသား2100ကျော်ကိုစစစ်ပြီးတော့30ရာခိုင်နှုန်းပေါ့เนาะ900ကျော်ဒီအစုလိုက်တွေ့တဲ့အထက်ကနေမှနောက်10ဦးကိုခွဲပြီးစစ်တဲ့အခါမှာ10ဦးလုံးဟာဆိုတော့တော့100ရာခိုင်နှုန်းပါဆရာเนาะโอมิครอนတွေ့တဲ့အခါကျတော့နိုင်ငံကတွေ့ကြုံနေရဆရာကြီးအခုလိုချင်းကြီးမှာအဓိကမြန်မာပြည်သူတွေတက်ပါမှာခြင်းလဲဆရာ
ဒီ Omicron ယောဂလက္ခဏာကတော့ပြင်းပြင်းထန်ထန်တော့ဖြစ်မှာမဟုတ်ပါဘူးသူကယောဂလက္ခဏာပြင်းတဲ့အမျိုးအစားတွေမှာတော့မပါဘူးပေါ့လေနောက်တစ်ခုကကျွန်တော်တို့ကာကွယ်ဆေးထိုးထားတဲ့လူတွေလည်းရှိထားတယ်ဖြစ်မှာပေါ့နော်အဲမဲ့အရန်ပူဆက်မြန်ပါလေဒါကြောင့်မလို့အခုလိုမျိုးအလုံးယုံနေဆက်ယုံနေသမင်းဆိုင်နေမှာကူးစက်လုံးကြီးအရန်များတယ်ဘာဖြစ်လို့လဲဆိုတော့ကျွန်တော်တို့ကအတူတူသမင်းစားကြတယ်အတူတူတနေရာထဲမှာအလုပ်လုပ်ကြတယ်ဆိုတော့လေ mask တွေလည်းမတက်ထားခြင်းနဲ့မတက်ထားဘူးပေါ့နော်ဆိုတော့ဒီအပိုင်းတွေပေါ်မှာမူတည်ပြီးတော့ကူးစက်တာအများတာဖြစ်ပါတယ်အခုကျွန်တော်တို့ဒီကူးစက်မြန်တဲ့အပိုင်းဒီစနှုန်းနဲ့သူကကူးတာပေါ့နော်အခုကကျွန်တော်တို့တွေးလိုက်တာ30ရာခိုင်နှုန်းလူရေအလူရောက်900နေမှာအိမ်မာကလူရေယောက်ျားနဲ့မျိုးသားနဲ့မျိုးသမီးနေတဲ့အိမ်ရှိမယ်မျိုးသားမျိုးသမီးနဲ့အိမ်မှာကလေးနေတဲ့အိမ်ရှိမယ်ဒါမှမဟုတ်လို့ရှိရင်မိသားတွေနေတဲ့အိမ်ရှိမယ်သုံးတက်မှာအပေါ်တစ်ထပ်အောက်တစ်ထပ်အလယ်ဆက်နေတဲ့အိမ်တွေရှိမယ်ဒါတွေခြုံငုံပြီးကြည့်လိုက်လို့ရှိရင်900ကနေစကွဲ2ဆ3ဆလောက်ကွဲသွားကြည့်2100ဖြစ်သွားပြီဒီနေ့မှာအသက်65နှစ်အထက်ပဲနေအောင်ပါနိုင်တယ်စီဂျိုတွေသွေးတိုးတွေကြောက်ကမကောင်းတဲ့လူတွေအဝလွန်တဲ့လူတွေကင်ဆာဖြစ်နေတဲ့လူတွေဒါမျိုးတွေထပ်ပြီးတော့ထွက်လာလို့ရှိရင်သူတို့ဒီ vaccination ရရင်တောင်မှသူတို့အတွက် risk ကတော်တော်လေးကိုများပါတယ်
ဟုတ်ကဲ့ဆရာကြီးနောက်တစ်ခုကလူများတွေများလာနိုင်တဲ့အနေထားမှာပေါ့နော်ဆေးရုံတွေရဲ့ပြင်ဆင်မှုနဲ့ပတ်သက်လို့ဆရာတို့အတွေ့အကြုံရဘယ်လိုအကြံပြုချက်လဲ
အခုဟာက10ရောက်မှ10ရောက် Omicron တွေ့တာကျွန်တော်အတွက်ကတော့မဆန်းပါဘူးဆေးရုံတွေမှာ30ရာခိုင်နှုန်းတွေ့တယ်ဆိုတော့လည်းမဆန်းပါဘာဖြစ်လို့လဲဆိုကျွန်တော်တို့ peak ကိုရောက်တဲ့အချိန်ကကျွန်တော်တို့ဆေးရုံမှာ ဒီတစ်ခေါက်ဒီလောက်သားဥယျာဉ်50ရာခိုင်နှုန်းကျော် positive ဖြစ်သွားပါတယ်။ဒါအခုတော်တော်များများတရာရာခိုင်နှုန်းနီးပါး vaccine ထိုးထားပြီးသားလူเนาะပြီးတော့ကျွန်တော်တို့တကယ် peak New York မှာရောက်တဲ့အချိန်တော့ PCR ကျွန်တော်ဆက်တရက်တရက်ကိုဒါကျွန်တော်တို့သေသေးလေးစေယုံပါလူရောက်1000လောက်ကိုကျွန်တော်စစ်ပြီးပါ1000မှာအများဆုံးက85ရာခိုင်နှုန်းနီးပါးဒီ positive ဖြစ်ပူပါတယ်။ဆိုတော့ခုနကျွန်တော်ပြောတဲ့30ရာခိုင်နှုန်းဆိုတာကရေခဲတုံးကိုရေထဲမှာမြုပ်ထားလို့ရှိရင်အပေါ်မှာပေါ်နေတဲ့tip of the iceberg ဆိုကျွန်တော်သုံးတာပေါ့နော်အပေါ်မှာပေါ်နေတဲ့အပိုင်းလေးပဲတွေ့တာပါအောက်ဘက်မှာ80ရာခိုင်နှုန်းကျော်ကရှိနေတယ်ဆိုတော့ယောဂလက္ခဏာမပြသေးတဲ့လူတွေရှိမယ်ဒါဝင်တချို့ကလည်းဩငါဂျီယိုတနန်တုတ်ကွေးလေးပါလေဂျီယိုတနန်လေပင်းနာတာလေးပါလေဆိုပြီးတော့ပြော
ဟုတ်ကဲ့ဆရာအဲ့တော့အခုအနေထားမှာဒီအထူးသတိထားမယ်လက္ခဏာဆိုရင်ရော
အခုကျွန်တော်တို့နားလေတဲ့တစ်ချက်ကဘာလို့တိတိကျကျသိတယ်လဲဆိုဒီ Omicron ဒီမဆုတ်ဘူးတွားရတာအရန်နေပါလေသူကဒီလေပင်းလေပြုံအထက်ပိုင်းကိုခေါ်တာပေါ့နော်ဒီ upper airway မှာအများကြီးနေတယ်နေတဲ့အတွက်ကြောင့်အဓိကလက္ခဏာတွေနှောင်းဆိုးတာရယ်နောက်တစ်ခုကချောင်းဆိုးတာတက်စားလို့ရှိရင်လေပင်းနာအရင်ဆိုတော့ဒီလေပင်းနာလို့ရှိရင်ဒီနေ့ဒီချိန်မှာကျွန်တော်တို့ကဘုံပဲလို့ကိုရိုနာပဲလို့ရှိရင်ကျွန်တော်ဘာမှမဖြစ်နိုင်ဘူးသုံးတဲ့အနေထားတစ်ခုတော့ဖြစ်သွားတဲ့အနေထားရောက်သွားတယ်ဆိုတော့အဓိကကတော့ဒီပြည်သူတွေအနေနဲ့ဒီရလာတဲ့တည်ရန်ကြောက်စရာတော့မဟုတ်ပါဘူးဒါပေမဲ့လည်းမပေါ့ပါနဲ့ဆေးနှလုံးထိုးထားပြီးတော့ငါရင်တော့ယောဂဖြစ်ထားပြီးလို့ဒီယောဂမရဘူးဆိုတာ Omicron မှာမရှိပါဘူးကျွန်တော်တို့ဆရာဝန်လောကထဲမှာလည်းနှစ်ချိန်ဖြစ်တဲ့လူတွေရှိပါတယ်တချို့သုံးချိန်အထိဖြစ်တဲ့လူတွေရှိပါတယ်ပေါ့နော်ဆိုတော့ကြောက်စရာတော့မဟုတ်ပါဘူးဒါပေမဲ့ဒီယောဂဟာတည်တည်မမွာယောဂလေးပါလူငယ်တွေမှာဖြစ်တဲ့ယောဂပါဆိုတာတော့မဟုတ်ပါဘူးအခုမြန်မာနိုင်ငံမှာ vaccine ထိုးလို့ရတာဒီ Sinopharm ကကျွန်တော်လည်းတေချာ data မရတော့မပြောတော့ဆိုတော့9နှစ်ကနေ17နှစ်အထက်ကိုလည်းမထိုးရသေးပါဘူးဆိုတော့ဒီတစ်ခေါက်မှာတိတိတသားကြီး Omicron ရဲ့ effect ဒီကလေးတွေကိုဖြစ်ပါတယ်ဒီနိုင်ငံမှာ 20% လောက်ဒီကလေးတွေမှာဖြစ်လာတဲ့ဟာတွေ့လာပါတယ်ဒါပေမဲ့စူးစူးဝါလာဆိုတော့စူးစူးဝါတော့မဟုတ်ပါဘူ
းဟုတ်ကဲ့ဆရာနောက်ထပ်ရောဒီဆေးရုံတွေမှာဆက်လို့ရခဲ့တဲ့သင်ခန်းစာပေါ့နော
်ဒီနေ့ဒီအချိန်မှာ Omicron ဖြစ်တဲ့အချိန်မှာကျွန်တော်တို့ဆေးရုံတွေမှာတော်တော်လေးကိုကြောက်ကြရဲ့အပိုင်းလေးတွေရှိသွားပါတယ်ဒါပေမဲ့လည်းသူကတော့ကောင်းတဲ့တစ်ချက်ကတော့ချက်ချင်းတက်ပြီးချက်ချင်းပြန်ပြီးတော့ကြာသွားတယ်ပေါ့ဆိုတော့လေးဘက်လောက်တော့ကျွန်တော်တို့ထိသွားတာပေါ့နော်ဆိုကျွန်တော်ဆိုလို့ရှိရင်တော့ဒီဘက်ကို9ရက်ကိုကျွန်တော်တို့ကလုပ်နေရတာအခုဆိုရင် National ဒီစစ်တပ်ကနေ Guard တွေကိုကျွန်တော်တို့ဒီ New York ကိုရွှေ့ပေးလာပြီးတော့ဆရာဝန်တွေလာလုပ်ပေးတာတို့တခြား State ကနေနေတဲ့ State ကတွေလာပြီးကူညီပေးတာတို့ Doctors Without Border လို့ခေါ်တဲ့ Brighter တွေဆရာဝန်တွေလာပြီးတော့ကူညီပေးတာအများကြီးရှိပါတယ်ဒီလိုဖြစ်လာတဲ့အချိန်မှာဒီနေ့ဒီချိန်ဒီ New York မှာရှိတဲ့ဆေးရုံတော်တော်များအောက်ပီရှင်ကလည်းနေမဖွင့်သေးဘူးကိုရအပြင်ဆေးကန်းတွေကခုမှမဖွင့်သေးဘူးဘာဖြစ်လို့လဲဆိုတော့အပြင်ဆေးကန်းကရှိတဲ့နတ်သမားတွေကျွန်တော်အကုန်ဒီဆေးရုံတွေကိုပြန်ခေါ်လိုက်ရတာဆိုတော့ operation တွေကျွန်တော်တို့ဟိုအရေးပေါ်ခွဲစိတ်မှုကလွဲလို့ရှိရင်ဂျန်နစ်ခွဲစိတ်မှုတွေအကုန်လုံးကျွန်တော်အကုန်လုံး cancel လုပ်လိုက်တယ်ဆိုတော့ဒါမျိုးတွေကအကုန်လုံးကျွန်တော်တို့က plan နဲ့ hand နဲ့လှုပ်ချပလိုက်တာလေ
ဟုတ်ကဲ့ဆရာဒီနေ့မှတစ်ခုက Omicron ကဒီဇာတ်တို့ပေါ့နော်အခုဆက်မြန်တယ်အရင်မျိုးကော်ဒီတဲ့ဒီ56ဆဆိုတော့ဒီလူနာရီက56ဆတက်လာတဲ့အချိန်မှာဆရာဒီသေဆုံးမှုနှုန်းကရောတူကြီးမပြင်းထန်တော့လဲပဲပေါ့နော
်ဟုတ်တယ်ဆိုတော့အကိုရပြင်းတာတော့ပြင်းတယ်အကိုရဘာဖြစ်လို့လဲဆိုတော့ကျွန်တော်တို့စီမံလဲဆုံးတဲ့လူရှိပါတယ်ကျွန်တော်တို့စေယုံမှာလဲတကယ်ကိစ္စအရင်များလာတဲ့အချိန်မှာရေခဲတိုက်လို့ခေါ်တာပေါ့နော်အဲ့မှာနှုန်းကနေရမရှိတော့တဲ့အနေအထားတစ်ခုထီကိုဖြစ်ခဲ့ပူပါတယ်စေမထိုးထားတဲ့လူပေါ်ကွာတာထေကြတယ်တော့ပဲပေါ့နော်စေတုံတုံထိုးထားတဲ့လူမှာတော့အသက်ဆုံးရှုံးမှုဆိုတော့ကျွန်တော်မတွေ့ပါဘူးဒီပုပ်ကလေးကစေယုံနေရောအစိုးရစေယုံနေရှိတဲ့ဆရာဝန်တွေပေါ့နော်ပြင်ဆင်ထားပါဘာဖြစ်လို့လဲဆိုတော့ဒီယောဂါပြင်ထားပြီးတော့အကုန်လုံးဒီတာဝန်ရှိတဲ့လူတွေတပါလို့လဲဆိုတော့တယောက်ပြီးတယောက်ကျွန်တော်တို့ဆရာဝန်တွေ positive ဖြစ်သွားတဲ့အခါမှာဒီတစ်ခေါက်ကအဲ့ဒါအရင်ထိတာဆိုတော့ပထမတကယ်စိုးစိုးဝါးကြီးဖြစ်လာတဲ့အချိန်မှာဘယ်လောက်ထိများလဲဆိုတရက်တရက်ကိုယောက်40ကျော်ထွက်သွားတာဘယ်လောက်ထိကျွန်တော်တို့ကစိုးဝါးဝါးလဲဆိုတော့ဒီနတ်သမားအလုပ်တွေရှိတဲ့အတွက်ကြောင့်စေးကြောင်းကနေအောင်ပြီးွားပြီးတော့အလုံးမရသေးတဲ့လူတွေအဲ့ဒီလူတွေကနောက်ဆုံးမတက်နိုင်တဲ့အဆုံးမှာဒီလက်ဆမတွေရဲ့အလုပ်လိုဟာမျိုးဖြစ်တဲ့နေရာမှာကျွန်တော်တို့တွားပြီးတော့ထည့်ရတဲ့အနေအထားတွေရှိပါတယ်။နောက် emergency room မှာလုံးမဲ့လူတွေမရှိတဲ့အခါကျတော့အပြင်က volunteer တွေလာပြီးတော့အစားထိုးပြီးလုပ်ခိုင်းတဲ့အပိုင်းတွေလည်းအများကြီးရှိတာပေါ့နော်။အထူးဖြင့်ကုလိုအချိန်မျိုးမှာလောက်ရတာတော်တော်ကြီးတော့ပမာဏနိုင်ငံမှာခက်ခဲမဲ့နေတာရှိတယ်ဒါပေမဲ့လည်းဒီဦးစီးဦးဆောင်လုပ်နေတဲ့လူတွေဟာနားလည်အောင်ပြောပြပြီးတော့လုပ်တယ်ဆိုရင်တော့ဒီ line ကိုတော့ကြော်နိုင်မှာပါဟု
တ်ကဲ့ကြည်စင်လိုက်တင်ပါပါဆရာ
အိုမီကရွန်မျိုးကွဲသစ်မြန်မာပြည်တွင်းမှာအစုလိုက်ကူးစက်မှုတွေနဲ့ပတ်သက်ပြီးတော့ဆောင်ရွက်ရှောင်ရွက်နေကိုစီစဉ်တင်ဆက်ပေးခဲ့တဲ့ကိုဝင်းမင်းရဲ့အကြမ်းမာရေးခန်းနာကိုနားဆင်ကြရတာဖြစ်ပါတယ်ရှင်အခုဆက်ပြီးတော့အပတ်စဉ်တိုင်းရင်းဒေသကတိုင်းရင်းသတင်းလွှာကိုတင်ဆက်ပေးစီမှာတယ်ဒီစီစဉ်ကိုတော့ FEBR တိုင်းရင်းသတင်းတောက်တွေကတင်ဆက်ပေးထားပါတယ်
ပတ်စဉ်တင်ဆက်သွားမယ်တိုင်းရင်တင်းလွာကကျဆိုပါတယ်မြန်မာနိုင်ငံတဝန်းတိုင်းရင်သားလူမျိုးစုတွေနေထိုင်ကြတဲ့အရက်ဒေသတွေမှာဖြစ်ပျက်နေတဲ့အဖြစ်အပျက်တွေနဲ့တိုင်းရင်သားတွေရဲ့အတန်းတွေကိုထင်ဟတင်ဆက်ထားတာဖြစ်ပါတယ
်မင်္ဂလာပါရှင်ကျမအမီပါနေဆက်ဒေသတိုင်းသားသတင်းထောက်တွေကတင်ဆက်ထားတဲ့ဒီတစ်ပတ်တိုင်းရင်သတင်းလွာမှာနားဆင်ရမှာတွေကတော့ပြည်သူလူထုတွေကိုလုံခြုံတဲ့နေရာတွေတတ်မှတ်ပေးဖို့နဲ့လူသားချင်းစာနာတဲ့အကူအညီတွေပေးအပ်ဖို့အမျိုးသားညီညွတ်ရေးအတိုင်ပင်ခံကောင်စီ NUCC ကနေနိုင်ငံတကာကိုတောင်းဆိုလိုက်ပါတယ်ချင်းပြည်နယ်ထန်လန်မြို့မှာထပ်ပြော့မီးလောင်ကျွမ်းခဲ့တယ်ဆိုတာနဲ့မြန်မာစစ်ဘေးရှောင်တွေကိုအိန္ဒိယနိုင်ငံမီဇိုရန်ပြည်နယ်အစိုးရကဒုက္ခသည်များမပုံတင်ကတ်ထုတ်ပေးဖို့စီစဉ်နေတဲ့အကြောင်းတွေကိုကြားကြရမှာပါ
ကျမကနန်းဟောင်းပါရှင်သတင်းတွေကိုစိုင်းမုံနဲ့အတူတင်ဆက်ပေးသွားမှာပါကရင်ကရင်နီချင်းပြည်နယ်မကွေးနယ်စကိုင်းတိုင်းတို့မှာစစ်ကောင်စီကတာလွန်အင်အားနဲ့မြေပြင်နဲ့လေကြောင်းစစ်စင်ရေးတွေမှာအရက်သားတွေကိုပြစ်မှတ်ထားတိုက်ခိုက်နေတဲ့အပေါ်ပြည်သူလူထုကိုလုံခြုံတဲ့နေရာတတ်မှတ်ပေးဖို့နဲ့လူသားချင်းစာနာတဲ့အကူအညီတွေပေးအပ်ဖို့အမျိုးသားညီညွတ်ရေးတိုင်ပင်ခံကောင်စီ NUCC ကနေနိုင်ငံတကာကိုတောင်းဆိုလိုက်ပါတယ်ဇန်နဝါရီလ29ရက်နေ့ကစပြီး3ရက်အကြာကျင်းပပါတဲ့ပထမကြိမ်ပြည်သူညီလာခံကနေကြေညာချက်တရက်ထုတ်ပြန်လိုက်တာပါနာဆာကစစ်ကောင်စီအနေနဲ့ဂျီနီဗာသဘောတူညီချက်အပါအဝင်နိုင်ငံတကာလူ့အခွင့်အရေးဥပဒေတွေကိုချိုးဖောက်ပြီးတော့လူသားမျိုးနွယ်စုအပေါ်စစ်ရဆွေးမှုကျူးလွန်မှုတွေလူမျိုးတုံးတပ်ဖြတ်မှုတွေကျူးလွန်နေသည်မပြင်းထန်စွာကန့်ကွက်ရှုတ်ချတယ်ဆိုပြီးနာဆာကစစ်ကောင်စီကိုကမ္ဘာကုလသမဂ္ဂလုံခြုံရေးကောင်စီကနေတဆင့်အပြစ်ပြစ်ဆိုင်ရာရာဇဝတ်မှုခုံရုံးသို့အရေးယူပေးဖို့တောင်းဆိုခဲ့ပါတယ်
မီးလောင်မှုအကြိမ်ကြိမ်ဖြစ်ပွားခဲ့တဲ့ချင်းပြည်နယ်ထန်တလန်မြို့မှာစစ်ကောင်စီတပ်ဖွဲ့ကပြီးခဲ့တဲ့စံတော်လ30 31ရက်နေ့နဲ့ဖေဖော်ဝါရီလ1ရက်နေ့တွေတုန်းကလည်းလူနေအိမ်တွေကိုထပ်မံမီးရှို့လိုက်တာကြောင့်ဖျားကြောင်တဲ့ကြောင်အပါဝင်အင်ဂျီ64လုံးထပ်မံမီးလောင်ကျွမ်းပြာကျခဲ့ပါတယ်စံတော်လ30ရက်နေ့ကဖြစ်ပွားခဲ့တဲ့မီးလောင်မှုမှာထန်တလန်မြို့ပေါ်ကစုံမုံနဲ့ဖျားကြောင်ရက်ွက်မှာရှိတဲ့အင်ဂျီ38လုံးမီးလောင်ကျွမ်းခဲ့ပြီးစံတော်လ31ရက်နေ့ကတော့ TAPC ရက်ွက်မှာရှိတဲ့အင်ဂျီ55အိမ်မီးလောင်ကျွမ်းခဲ့တယ်လို့ဖေဖော်ဝါရီလ1ရက်နေ့တုန်းကလည်းကျောင်းရက်ွက်မှာရှိတဲ့အိမ်တလုံးမီးလောင်ပြာကျခဲ့တယ်လို့ထန်တလန်မြို့နယ်စစ်ပေးဆောင်အရေးကိုကူညီပေးနေတဲ့ထန်တလန် Placement Affair Committee ကဖေဖော်ဝါရီလ1ရက်နေ့တုန်းကထုတ်ပြန်ခဲ့ပါတယ်အင်ချီ2000ခန့်ရှိတဲ့လူဦးရေ1000ဝန်းကျင်ခန့်နေထိုင်တဲ့ထန်တလန်မြို့မှာပြီးခဲ့တဲ့ September 9ရက်နေ့ကစပြီးစစ်ကောင်စီတပ်ကလူနေအိမ်တွေကိုစတင်မီးရှို့ခဲ့တာဖြစ်ပြီး September ကနေဖေဖော်ဝါရီလ1ရက်နေ့ထိမီးလောင်မှုအနည်းဆုံး23ကြိမ်ဖြစ်ပွားခဲ့ပြီးတော့အင်ချီ1000နီးပါးလောင်ကျွမ်းပြာကျခဲ့ပါတယ်
ကရင်ပြည်နယ်ဖားပုံမြို့မှာစစ်ကောင်စီလက်အောက်ခံအရက်ဖက်ဆိုင်ရာဌာနအသီးသီးကဝန်ထမ်းတွေအနေနဲ့ဖေဖော်ဝါရီလ1ရက်နေ့ကစပြီး10ရက်နေ့နောက်ဆုံးထားပြီးတော့မြို့ပေါ်ကနေထွက်ပေးဖို့ KNU ကရင်အမျိုးသားလွတ်မြောက်ရေးတပ်မတော် KNLA တပ်မဟာ9စီရေးချုပ်ရုံးကပြီးခဲ့တဲ့ဇန်နဝါရီလ29ရက်နေ့ကတတိပေးစာတစ်စောင်ထုတ်ပြန်လိုက်ပါတယ် KNU ရဲ့အုပ်ချုပ်ရေးရန်ညားတွေပြက်စီးအောင်စစ်ကောင်စီကလုတ်ခဲ့တဲ့အတွက်လက်တုံ့ပြန်တဲ့အနေနဲ့အခုလိုပြန်လုတ်ရတာဖြစ်တယ်လို့ဖားပုံမြို့နယ်မှာစစ်ကောင်စီချိုရည်ရန်ညားဟာမြို့ပေါ်အနေငယ်တာကြံတော့တယ်လို့ KNU တပ်မဟာ9ရဲ့ပြူဟာမူဘုံမူကြီးစောထုကျော်ကပြောပါရယ်အဲ့ဒီစာထုတ်ပြန်တဲ့အတိုင်းလိုက်နာမှုမရှိရင်ထိရောက်စွာအရေးယူမှာဖြစ်တယ်လို့မြို့ခံဝန်ထမ်းတွေဖြစ်ရင်လဲစစ်ကောင်စီလက်အောက်မှာတာဝန်ထမ်းဆောင်တာတွေရှောင်ရှားဖို့လဲအဲ့ဒီထုတ်ပြန်ချက်မှာဖော်ပြထားပါတယ်
ရှမ်းပြည်မြို့တော်တောင်ကြီးမြို့မှာဖေဖော်ဝါရီလ1ရက်နေ့အတန်တိတ်တပိတ်နေ့ကနေရတော်တော်များများမှာဘုံပေါက်ကွဲမှုဖြစ်ပွားခဲ့ပါတယ်ဘုံပေါက်ကွဲမှုဖြစ်ပွားပြီးတဲ့နောက်ည8နာရီအချိန်ခန့်ကစပြီးစစ်ကောင်စီတပ်တွေကလမ်းသွာလမ်းလာတွေကိုဆောင်ကျက်စစ်ဆေးမှုတွေဆက်တိုက်ပြုလုပ်ခဲ့ပါတယ်ဆိုင်ငယ်တွေဖုံးတွေကိုဖွင့်ကျစစ်ဆေးပြီး VPN တွေလက်တုံးချောင်းထောင်တဲ့တပ်ပုံတွေတွေ့ရင်ဖမ်းဆီးတာတွေအရေးယူတာတွေပြုလုပ်ခဲ့တယ်လို့မြို့ခံလူငယ်တယောက်ကပြောပါတယ်အလားတူရှမ်းပြည်ရှေ့ပိုင်းတချီလေးမြို့မှာလည်း Siren Strike နေ့ကလန်ထက်စစ်တပ်ထောက်ခံတဲ့လူတွေထဲဘုံပေါက်ကွဲတာကြောင့်2ဦးသေဆုံးပြီး30ဦးတာဝန်ရရှိခဲ့ပါတယ်
ရခိုင်ပြည်နယ်ကမြို့ချုံမြို့မှာစစ်တပ်ထောက်ခံပွဲတွေကိုဇန်နဝါရီလ31ရက်နေ့ကပြုလုပ်ခဲ့ကြပါတယ်။အဲ့ဒီစစ်တပ်ထောက်ခံပွဲကိုစစ်တွေပုံနာကျွန်း၊ဘူးဒီတောင်၊မောင်တော၊တောင်ကုတ်၊ကြောက်ဖြူနဲ့အမ်းမြုံနယ်တွေမှာတပ်မိသားစုဝင်တွေ၊စစ်မှုထမ်းဟောင်းတွေနဲ့ကြံ့ခိုင်ရေးပါတီဝင်တွေအပါအဝင်ဌာနဆိုင်ရာဝန်ထမ်းတချို့ကပြုလုပ်ခဲ့ကြတာပါ။အခုလိုရခိုင်ပြည်မှာတပ်ထောက်ခံပွဲတွေလုပ်တာဟာစစ်ကောင်စီကသူတို့နိုင်ငံရေးအချက်အလက်မှာရခိုင်ပြည်သူတွေကိုဆွဲထည့်နေတာဖြစ်တယ်လို့စစ်တွေမြို့ခံတွေကပြောပါရဲ ပ ပြည်ခဲ့တဲ့နှစ်အောက်တိုဘာလနဲ့နိုဝင်ဘာလကတည်းကရခိုင်ပြည်ကစစ်တွေနဲ့ကွာအပါအဝင်မြို့တချို့မှာအလားတူစစ်တပ်ထောက်ခံပွဲတွေပြုလုပ်ခဲ့ကြပါတယ
်။အခုသတင်းလွှာတွေကိုဆက်လက်တင်ဆက်ပြီးသွားမှာပါ။မြန်မာနိုင်ငံမှာစစ်တပ်ကအာဏာသိမ်းပြီးတဲ့နောက်ပိုင်းချင်းပြည်နယ်နဲ့နယ်နိမိတ်ချင်းထိစပ်နေတဲ့အိန္ဒိယနိုင်ငံမီဇိုရမ်ပြည်နယ်မှာထွက်ပြေးခိုလုံနေကြတဲ့မြန်မာနိုင်ငံကစစ်ဘေးရှောင်ပြည်သူတွေကိုမီဇိုရမ်ပြည်နယ်အစိုးရက Refugee ID Card လို့ခေါ်တဲ့ဒုက္ခသည်များမှတ်ပုံတင်ကတ်ထုတ်ပေးဖို့စီစဉ်နေပါတယ်။ဘာကြောင့်အခုလိုမျိုးစီစဉ်ရတာလဲ။လက်ရှိစစ်ဘေးရှောင်တွေရဲ့အခြေအနေကရောဘယ်လိုမျိုးရှိနေသလဲဆိုတဲ့အကြောင်းစုံကိုတော့ကိုရောဘတ်ကစူးစီးပေးထားပါတယ်။
ချင်းပြည်နယ်နဲ့နယ်နိမိတ်ချင်းထိစပ်နေတဲ့အိန္ဒိယနိုင်ငံမီဇိုရမ်ပြည်နယ်မှာထွက်ပြေးတိမ်းရှောင်လာကြတဲ့စစ်ဘေးရှောင်တွေမီဇိုရမ်ပြည်နယ်အတွင်းဘူမိုလုံခြုံမှုရှိစေဖို့အတွက်မီဇိုရမ်အစိုးရက Refugee ID Card ထုတ်ပေးဖို့စီစဉ်နေတာဖြစ်တယ်လို့ဒုက္ခသည်ကွန်ရီအဖွဲ့အစည်းတစ်ခုဖြစ်တဲ့ NGO United for Democratic Myanmar တွဲဖက်အတွင်းမှကိုရစ်ချက်ကပြောပါတယ်
ဒီဆိုပြီးနေမဟာလုံခြုံစွာနဲ့နေထိုင်နိုင်ဖို့အတွက်ဆိုပြီးတော့ Refugee ID Card ဆိုတော့အစိုးရကနေပြည်မစီစဉ်ထားတာရှိတယ်
မြန်မာနိုင်ငံကရောက်လာတဲ့စစ်ဘေးရှောင်တွေအရေးကိုကင်တွယ်ဖို့မီဇိုရမ်ပြည်နယ်အစိုးရကပြည်နယ်ဒုတိယကော်မရှင်နာမင်းကြီး DC အပါအဝင်ဒီထဲဝင်ကြီးဌာနတာဝန်ရှိသူတွေကဘာဝဘေးအန္တရာယ်စီမံခန့်ခွဲရေးနဲ့ပြည်လဲထူထောင်ရေးဌာနကတာဝန်ရှိသူတွေပါဝင်တဲ့အထူးတာဝန်ပေးအပ်ထားတဲ့အဖွဲ့ Task Force ကိုဖွဲ့စည်းခဲ့ကြပါတယ်။အဲ့ဒီအဖွဲ့ဟာဇန်နဝါရီလ16ရက်နေ့ကမီဇိုရမ်ပြည်နယ်ရဲ့မြို့တော်အိုင်ဇွန်မြို့မှာရှိတဲ့စစ်ဘေးရှောင်စခန်းနဲ့လွတ်တော်အမတ်တွေရှိတဲ့နေရာကိုတွားရောက်တွေ့ဆုံပြီးစစ်ဘေးရှောင်တွေလုံလုံခြုံခြုံနေထိုင်နိုင်ဖို့နဲ့မီဇိုရမ်ပြည်နယ်အတွင်းလွတ်လွတ်လပ်လပ်သွားလာနိုင်ဖို့ Refugee ID Card ကိုထုတ်ပေးဖို့စီစဉ်ရတာလို့ပြောဆိုခဲ့တာဖြစ်ပါတယ်။အိန္ဒိယနိုင်ငံမီဇိုရမ်ပြည်နယ်မှာမြန်မာနိုင်ငံဘက်ကနေထွက်ပြေးခိုလုံလာတဲ့စစ်ဘေးရှောင်ဦးရေ3000ကျော်ရှိပြီလို့သိရပြီးစစ်ကောင်စီတပ်ဖွဲ့ဟာချင်းပြည်နယ်မှာထိုးစစ်ဆင်တိုက်ခိုက်မှုတွေအကြီးအကျယ်ဆင်နွှဲနေတာကြောင့်ချင်းပြည်နယ်ရဲကမတူပင်မြို့နယ်တန်တလန်မြို့နယ်ဇောတူမရာနေဘက်ကဒီသခံတွေဟာမီဇိုရမ်ပြည်နယ်ဘက်ကိုထပ်မံထွက်ပြေးနေရတယ်လို့ဒုက္ခသည်ကွန်ဂီရဲ့အဖွဲ့အစည်းတစ်ခုဖြစ်တဲ့ NGO United for Democratic Myanmar တွဲဖက်အတွင်းဘူကိုရစ်ချက်ကပြောပါတယ
်မီဇိုရမ်နဲ့မြန်မာနဲ့နယ်စပ်ဒေသတွေမှာတော့တိရတလို့ဆိုတော့ဟိုဒီဘက်ကလာတဲ့သူတွေအများကြီးရှိသေးတယ်အဓိကအဖြစ်မတူပီဘာလို့ဘက်ကနေလဲအများကြီးလာကြတယ်ကချောချီချင်းနဲ့လာရတာဆိုတော့လေတခါတခါကျရင်၄ရက်ခီ၅ရက်ခီ၆ရက်ခီတွေသွားရတာဆိုတော့အဲ့မှာလည်းလည်းဟိုစံချမှုလေးတွေရှိတယ်ဒီဆိုတော့တပင်းနဲ့လုံးမှာတော့စတိချောင်း၃ပေါင်းဝန်းကျင်လောက်တော့ရှိပြီ
ဒီခုလက်ရှိချင်းပြည်နယ်မြောက်ပိုင်းကလေးတီးတိမ်ကားလမ်းပေါ်ကကြီးရွာ၁၀ရွာလောက်ကဒီသခန့်ပြည်သူအနည်းဆုံး3000ကျော်လောက်ဟာလဲကြီးရွာတွေကိုစွန့်ခွာပြီးဘေးလွတ်ရာကိုထွက်ပြေးတိမ်းရှောင်နေကြရတယ်လို့ PDF ဇုံလန်းပြောရေးဆိုခွင့်ရှိသူကပြောပါတယ်
ကလေးမြို့ကနေလာရင်တိုင်းရင်းတီးတီးကန်ကျော်တချောက်မှရှိတဲ့ရွာပေါ့နော်လမ်းမပေါ်ရှိတဲ့ရွာရွာအားလုံးပါပဲရွာအလုံးကတော့ရှောင်နေလိုက်ပြီတချို့ကတော့သူတို့ဟိုကောင်းရတောင်းရမှာတောင်းရမှာသူတို့တဲတွေမှာသွားပုံနေလို့ရှိတယ်ဒီချက်တော့တချို့ကျတော့ဒီခြားရွာပေါ့အမှန်နဲ့နည်းနည်းလမ်းဝေးတဲ့ရွာပေါ့သွားတဲ့ဟာရှိတယ်ဒီကျတော့အများစုကတော့ဒီကလေးမျိုးပေါ်မှာဖဲတောင်းနေတာရှိတယ်ကလေးမျိုးပေါ်မှာဒီအချင်းကြီးဖြစ်နေတာအိမ်မျိုးပေါ့အဲ့မှာလာလာပြီးတော့လာခု
အာနာသိန်းစစ်ကောင်စီဟာချင်းပြည်နယ်မြောက်ပိုင်းတိတိန်ဖလန်းမြို့ဘက်နဲ့ချင်းပြည်နယ်တောင်ပိုင်းမင်းတပ်မတူပီကံပလက်မြို့နယ်တို့မှာထူးစစ်ဆင်တိုက်ခိုက်မှုတွေကြောင့်ချင်းပြည်သူ့ကောက်ွယ်ရေးတပ်ဖွဲ့နဲ့နှိစင်ရက်ဆက်တိုက်ပွဲဖြစ်ပွားနေပြီးစစ်ပီးရှောင်ဦးကြီးလည်းနှိစင်နဲ့မျှဒူးလာနေပါတယ်ခင်ဗ
ျဆက်ပြီးတော့ရှမ်းပြည်နယ်မှာရှမ်းလက်နက်ကိုင်အဖွဲ့ချင်းချင်းသာနေမည်စိုးမိုး၏အားပြိုင်မှုကြောင့်စစ်ဘေးသင့်စစ်ရှောင်ဦးရေထောင်တဲ့ခြေရှိနေပါတယ်စစ်ဘေးရှောင်တွေဟာစားနပ်ရိက္ခာအပိုင်းမှာအခက်အခဲတွေနဲ့ကြုံနေကြရပါတယ်ဒီအကြောင်းကိုတော့နမ်ဟောမ်ကနေစူးစီးတင်ဆက်ပေးထားပါတယ်ရှင်
ရှမ်းပြည်တောင်ပိုင်းကျေးတီမိုင်းကင်မြို့နယ်အတွင်းမှာဖြစ်ပွားတဲ့ SSPP TNLA ပူးပေါင်းမဟာမိတ်တပ်နဲ့ RCSS ကြားတိုက်ပွဲတွေကြောင့်တိတ်ဆောင်နေရတဲ့စစ်ဘေးသင့်ရွာသားတွေအခုချိန်ထိနေရမပြန်နိုင်ကြသေးပါဘူး။မိုင်းကင်မြို့ကတမိုင်းဝင်မွေတော်ကျောင်းတိုက်ဝင်းအတွင်းကိုဇန်နဝါရီလ6ရက်နေ့ကစစ်ရှောင်ခိုးလုံလာတဲ့ဟွေသွေးရွာသူစစ်ရှောင်အမျိုးသမီးတဦးကရှမ်းစကားနဲ့အခုလိုပြောပါတယ်
ကွန်ဒါဖေးကကွာခဲလို့ရပါ့မယ်။မိုက်ပိုင်ဘာမှမလဲ။
ကျမတို့တရက်အလုံးမရရင်တလမစားရတော့ဘူး။တလအလုံးမရရင်တော့တစ်နှစ်လောက်မစားရတော့ဘူး။တစ်ဖက်တွေလည်းပြန်ခူးရမယ်။အလုပ်တွေပြန်လုပ်ရမယ်
။ပြီးခဲ့တဲ့ပတ်ကမိုင်းတိုင်မျိုးအရှိမြောက်ဖက်နဲ့အရှိဖက်တကြောမှာ RCSS ကလှုပ်ရှားပြီးစစ်အင်အားဖြည့်နေချိန်မိုင်းကင်မျိုးနယ်ထဲအထိပါ SSPP မဟာမိတ်တပ်တွေဝင်ရောက်လာခဲ့တာကြောင့်မိုင်းကင်မျိုးသားတွေပါထိတ်လန့်တုန်လှုပ်ခဲ့ရပါတယ်။
ဒါအပြင်စစ်ရှောင်တွေရောက်ရှိနေတဲ့မိုင်းကင်မြို့မှာဇန်နဝါရီလ24ရက်နေ့မှာတော့မြို့နယ်အထွေထွေအုပ်ချုပ်ရေးရုံးရှိမှာပုံတလုံးပတ်ကွဲခဲ့ပါတယ်အခုလိုစိန်ခေါ်မှုတွေကြားစစ်ရှောင်ရွာသားတွေကိုကူညီမှုတွေမရမနာဆောင်ရွက်ပေးနေတဲ့လူငယ်အဖွဲ့ကစိုက်အိုင်လွယ်ကစစ်ရှောင်ကူညီပေးနေသူတွေအခက်ခဲတွေကိုအခုလိုပြောပါတယ်
တို့ဒီတေပစ္စည်းတွေတေယူပို့ဆောင်တဲ့နေရာမှာလည်းအခက်အခဲတချို့ရှိတယ်ပေါ့တိုက်ပွဲကာလကြာတဲ့ချိန်ကျတော့ဟိုစစ်ပေးဆောင်တွေကအစ်စ်ကရောက်လာလိုက်အဟောင်းကမပြန်နိုင်သေးဘူးအဲ့လိုမျိုးပေါ့လေပတ်လေဖြစ်နေတဲ့ချိန်ကျတော့ဝင်ကြီးရတာကတိတ်ဟိုပေါ့ရှင်းတော့အလင်းမမီဘူးပြောမှာပေါ့တွားရီလာရီခက်ခဲတဲ့ကိစ္စပေါ့ဥမာနောက်တော့ဒီစန္ဒရိတ်ခါတွေကိုပေးမတည်တာတော့ဘာလို့ပေါ့လေသူတို့အဲ့လိုမျိုးရှိတဲ့ချိန်ကျတော့အဲ့လိုမျိုးခက်ခဲတွေကတော့တော်တော်ရှိပါတယ်
လက်ရှိမှာမိုင်းကင်မြို့နယ်အတွင်းစစ်ရှောင်တထောင်ဝန်းကျင်ရှိနေပြီးလဲချားမြို့ဖက်ရှောင်စင်းသွားတဲ့သူတွေလည်းရှိနေပါတယ်စစ်ရှောင်တွေအတွက်စားဝတ်နေရင်းနဲ့အနှွေးထည်တွေအထူးလိုအပ်နေပါတယ
်အခုဆက်ပြီးသတင်းချင်းချုပ်ကိုနားဆင်ကြရမှာပါရှင
်မြန်မာစစ်ကောင်စီရဲ့စစ်စင်ရေးတွေမှာပြည်သူလူထုကိုလုံခြုံတဲ့နေရာတွေတမပေးဖို့နဲ့လူသားချင်းစာနာတဲ့အကူအညီတွေပေးအပ်ဖို့အမျိုးသားညီညွတ်ရေးအတိုင်ပင်ခံကောင်စီ NUCC ကနေနိုင်ငံတကာကိုတောင်းဆိုလိုက်ပါတယ်။ချင်းပြည်နယ်ထန်တလန်းမြို့မှာစစ်ကောင်စီတပ်ဖွဲ့ကပြီးခဲ့တဲ့ဇန်နဝါရီလကုန်နဲ့ဖေဖော်ဝါရီလစမှာလူနေအိမ်တွေကိုထပ်မံမီးရှို့တာကြောင့်ဖျားကျောင်းတစ်ကျောင်းအပါအဝင်အိမ်ခြေ94လုံးထပ်မံလောင်ကျွမ်းခဲ့ပါတယ်။
တော်ရရှင်တွေအခုနားဆင်နေကြတာကတော့နေဆက်ဒေတာတိုင်းသားသတင်းထောက်တွေကနေအပတ်စဉ်တင်ဆက်ပေးသွားမယ့်တိုင်းရင်းသတင်းလွှာပဲဖြစ်ပါတယ်။နောက်သတင်းပတ်အစီအစဉ်မှာပြန်ဆုံကြရအောင်ပါရှင်။ကျွန်မကအမီပါ။
တိုင်းရင်းဒေတာကနောက်ဆုံးရသတင်းတွေကိုတိုင်းရင်းသတင်းထောက်တွေကတင်ဆက်ပေးခဲ့တဲ့အပတ်စဉ်တိုင်းရင်းသတင်းလွှာအစီအစဉ်ကိုနားဆင်ကြရတာဖြစ်ပါတယ်ရှင်။ဒီကနေ့ညအတွက်အပတ်စဉ်ကဏ္ဍအစီအစဉ်တွေကတော့ဒီလောက်ပါပဲ။အခုထုတ်လင်းပေးခဲ့တဲ့အစီအစဉ်တွေကိုမနက်ပြန်တောက်ကြမနက်ခင်းမှလည်းတလဲပြန်ပြီးတော့နားဆင်နိုင်ပါတယ်ရှင်။ View American အတန်ရဲ့အကြသာပေးနေညမြန်မာဘာသာအစီအစဉ်တွေကို Washington DC မြို့တော်ကနေတိုက်ရိုက်ထုတ်လင်းပေးနေတာဖြစ်ပါတယ်ရှင်။အခုဆက်ပြီးတော့ကြာသာပေးနေညရဲ့နောက်ဆုံးရသတင်းချင်းချုပ်ကိုတင်ပြပေးခြင်းပါတယ်။ကမ္ဘောဒီးယားနိုင်ငံမှာအခုလ16ရက်ကနေ18ရက်နေ့အထိကျင်းပမယ့်အာဆီယံနိုင်ငံသားရေးဝင်ကြီးများအစည်းအဝေးမှာတော့မြန်မာနိုင်ငံသားရေးဝင်ကြီးကိုဖိတ်ကြားခြင်းမပြုတာကအဖွဲ့ဝင်နိုင်ငံတချို့နဲ့နိုင်ငံကြီးတချို့ရဲ့ဖိအားပေးမှုကြောင့်ဖြစ်ပြီးတော့ဒီလိုမျိုးမဖိတ်ကြားတဲ့အတွက်မြန်မာနိုင်ငံနဲ့ကမ္ဘောဒီးယားနှစ်နိုင်ငံရဲ့ဆက်ဆံရေးကိုထိခိုက်စေမှာမဟုတ်တဲ့အကြောင်းစစ်ကောင်စီရဲ့ပြောခွင့်ရဗိုလ်ချုပ်ဇော်မင်းထွန်းကတုံ့ပြန်ပြောဆိုလိုက်ပါတယ်။အာဆီယံမူပေါင်း၅ချက်ကိုအကောင့်ထဲပေါ်ဆောင်တာမှာတိုးတက်မှုအနည်းငယ်သာတွေ့ရတဲ့အတွက်အာဆီယံအဖွဲ့ဝင်နိုင်ငံတွေကြားစစ်ကောင်စီကိုဖိတ်ကြားဖို့အားလုံးရဲ့သဘောတူညီကိုမရနိုင်တာကြောင့်အာဆီယံနိုင်ငံသားရေးဝန်ကြီးတွေရဲ့ဆွေးနွေးပွဲကိုမြန်မာစစ်ကောင်စီတက်ရောက်ခွင့်ရမှာမဟုတ်ဘူးလို့ကမ္ဘောဒီးယားနိုင်ငံသားရေးဌာနပြောခွင့်ရရဲ့ပြောကြားလိုက်တဲ့အပေါ်မှာစစ်ကောင်စီပြောခွင့်ရကအခုလိုတုံ့ပြန်ပြောဆိုလိုက်တာဖြစ်ပါတယ်ရှင်။အမေရိကန်နိုင်ငံသားရေးဝန်ကြီးအန်တိုနီဘလင်ကန်ဟာမြန်မာဒီမိုကရေစီရဲ့တက်ကြွလှုပ်ရှားသူတွေနဲ့ဒီကနေ့ဝါရှင်တန် DC စံတော်ချိန်မနက်9နာရီမှာအွန်လိုင်းကနေတွေ့ဆုံဆွေးနွေးခဲ့ပါတယ်။အမေရိကန်နိုင်ငံသားရေးဝန်ကြီးဌာနကတရားဝင်ထုတ်ပြန်တဲ့ဘလင်ကန်ရဲ့တနေ့တာလုပ်ငန်းအစီအစဉ်စရာမှာတွေ့ခဲ့ရတာပါ။ဘသူတွေနဲ့တွေ့ဆုံခဲ့တယ်ဆိုတာကိုတော့အတိအကျဖော်ပြမထားပါဘူး။ဒေါက်ဆန်းစုကြည်ဟာဒီကနေ့မှာတော့ကျမကြီးမကောင်းတဲ့အတွက်ကြာသာရေးနေ့တရားရုံးရဲ့ကြာနာပွဲကိုမလာနိုင်ပါဘူး။ဒါကြောင့်မို့လို့နေပြီးတော့အထူးတရားရုံးမှာကြာနာဆစ်ဆင်းနေတဲ့နိုင်ငံတော်ရဲ့လျှို့ဝှက်ချက်ပေါက်ကြားမှုဆွဲချက်အတွက်ရုံးချင်းကိုရွှေ့လိုက်ရပါတယ်။ကျမကြီးအရာနားဖို့လိုတယ်လို့ဆရာဝန်ကလည်းမှတ်ချက်ပြုထားပါတယ်။ဒီသတင်းမဲ့ရဲ့ရုံးချင်းမှာတော့မှုကင်းဒီတက်ဖွဲ့ဤပညာဌာနကတရားလိုတက်သေးတွေနှစ်ဖက်ရှိနေတွေကအပြန်အလှန်မေးခွန်းထုတ်မေးကြဖို့ဖြစ်ပါတယ်ရှင်။ဒေါက်ဆန်းစုကြည်နဲ့အတူနိုင်ငံတော်လျှို့ဝှက်ချက်ပေါက်ကြားမှုနဲ့အမှုရဲတရဲတဲ့ဖြစ်တဲ့NND ဆိုရလက်ထက်ကစီမံဘဏ္ဍာဝန်ကြီးတွေဖြစ်တဲ့ဦးစိုးဝင်းနဲ့ဦးကျော်ဝင်းဟာလည်းကျမ်းမာရေးအခြေအနေကြောင့်ကြာသာပတေးနေ့ရုံးချင်းကိုမလာနိုင်ကြပါဘူးရှင်။ဒီကနေ့ညအတွက်သတင်းချင်းချုပ်ကတော့ဒီလောက်ပါပဲ။ဒီကနေ့ညအတွက်အစီအစဉ်ထုတ်လို့ရမှုကတော့အလိမ္မာဖြစ်ပါတယ်ရှင်။စပိုင်းဆိုင်ရာအသက်ဖန်းအင်ဂျင်နီယာတွေကတော့ Nashwan Kali နဲ့ Nick Ivanov တို့ဖြစ်ပါတယ်ရှင်။ကျွန်မကစုမမဒီညအစီအစဉ်တွေကိုတာဝန်ယူတင်ဆက်ပေးခဲ့တာဖြစ်ပါတယ်။ Viewer American တန်ရဲ့ကြာသာပတေးနေ့ညပိုင်းမြန်မာဘာသာအစီအစဉ်တွေကိုည9နာရီကနေ10နာရီထိလိုင်းဒိုမီတာ1925 32နဲ့လိုင်းလက်မီတာ190တို့ကနေထပ်ရိုက်ထုတ်လွှင့်ပေးခဲ့တာဖြစ်ပါတယ်ရှင်။ VOA ကိုနားတော်တာဆင်ခဲ့တဲ့အတွက်ကျေးဇူးအထူးပဲတင်ရှိပါတယ်။သောရရှင်များနဲ့တကွာမြန်မာပြည်သူပြည်သားအလုံးစိတ်ချမ်းသာကိုကြမ်းမာဘေးပရာဝေးကွာလို့လူရဆန္ဒပြပြီးရှင်လန်းချမ်းမြေ့ကြပါစေရှင်။
This program has come to you from the Voice of America, Washington.